Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2019ခုနှစ် February လ23ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကျမရေးဆောင်းချမှုပြင်ဆင်မဲ့သူ့ရဲ့စီစဉ်ကိုဆန္ဒပြနေသူတွေကိုတမရထွန့်ကပိတ်ချပါတယ်မက္ကဆီကိုနဲ့တင်းမာမှုတွေရော့ကြရေးဆွေးနွေးဖို့အမေရိကန်ဝန်ကြီးနှစ်ဦးဟာမက္ကဆီကိုနိုင်ငံကိုရောက်သွားကြပြီဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာမနေ့ကကောက်ဆစ်ဘဇားကိုတွားရောက်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနနာချမ်းနဲ့အထူးတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင် UWSA နယ်မြေမှာကျင်းပနေတဲ့ပန်ခန်းထိတ်သိညီလာခံကိုတက်ရောက်လာတဲ့တိုင်းနာလက်နက်ကိုင်ဖွဲ့ရီဘက်က NCA အပြစ်ခတ်ရစဲစာချုပ်နဲ့ပတ်သက်ပြီးဘာရီစိုးရိမ်နေကြပါသလဲ
ကျွန်တော်တို့ဘက်ကတော့ဒီတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်ချုပ်ပြီးလို့ရှိရင်ဟို process အတိုင်းသွားဖို့လိုအပ်ပါတယ်ကျွန်တော
်ကဒါကတော့ KIA ကို KIA ဒုဦးစီးချုပ်ဗိုလ်ချုပ်ကွန်မော်ကပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေဟာအစိုးရအသစ်လက်ထက်မှာစိုးရိမ်မှုရောတိုးတက်မှုပါရောထွေးမှုရှိနေကြောင်း AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာအကြောင်းကိုတင်ပြပေးဖို့ရှိပါတယ်။ဒါ့အပြင်အပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာထုတ်လင်းမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့မက်နနာချန်တို့ကပြောပြပါအောင်ရှင်။
သမရဟောင်းဘာရက်အိုဘားမားရဲ့ဥပဒေပြမှုတွေကအထူးအောင်မြင်မှုတရားဖြစ်တဲ့အမေရိကန်အမျိုးသားကျမရေးဆောင်ရှားမှုအစီအစဉ်ကိုဖျက်ပြမဲ့သူ့ရဲ့အစီအစဉ်ကိုစန့်ကျင်ဆန္ဒပြမှုတွေကိုသမရဒေါ်နယ်ထရမ့်ကပယ်ချလိုက်ပါတယ်။ Republican အမတ်တွေရဲ့မဲဆန္ဒနယ်တွေမှာဒေါသတကြီးဆန္ဒပြနေကြတယ်ဆိုတဲ့လူတွေဟာတကယ်တော့ Liberal အယူအဆရှိသူတွေကအကျိုးတင်စီစဉ်လှုပ်ဆောင်နေကြခြင်းဖြစ်ကြောင်းသမရထရမ့်ကအင်္ဂါနေ့ညနောက်ပိုင်းမှာ Twitter လူမှုကွန်ရက်ကတစ်ဆင့်ရေးသားထုတ်ပြန်လိုက်ပါတယ်။အိုဘားမားကဲရလို့ခေါ်တဲ့အဖိုးနှုံးသက်သာတဲ့ကျမကြီးဆောင်ရှောက်မှုအစီအစဉ်ကိုအစားထိုးမဲ့ကျမကြီးဆောင်ရှောက်မှုအစီအစဉ်သစ်တစ်ခုကိုသမရထရမ့်အနေနဲ့လာမဲ့သတင်းပတ်အနေငယ်အတွင်းတင်သွင်းသွားမယ်လို့သမရအင်ပီရောကဗိုလ်ထုတ်ထဲမှာပြောပါတယ်။အခုသတင်းပတ်အတွင်းလွတ်တော်ရနာချိန်အတွင်း Republican လွတ်တော်အမတ်တွေအနေနဲ့သူတို့ပြည်နယ်တွေမှာလူထုဆွေးဝဲကြီးတွေကျင်းပရမှာကျမကြီးဆောင်ရှောက်မှုဥပဒေဖျက်သိမ်းမဲ့အစီအစဉ်နဲ့ပတ်သက်ပြီးပြစ်တင်ဝေဖန်မှုတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ
်။ American ပြည်ထောင်စုလယ်ပိုင်း Missouri ပြည်နယ်မှာဖျက်ဆီးခံခဲ့ရတဲ့ဂျူးတင်ကြိုင်းတစ်ခုကိုပြင်ဆင်ရေးအမေရိကန်မွတ်စလင်တွေဥဆောင်ပြီးတော့ရမုံငွေရှာရမှာဒေါ်လာ1000နဲ့ချီရရှိခဲ့ပါတယ်။ Missouri ပြည်နယ် St. Louis မြို့ပြင်က University မြို့မှာရှိတဲ့ Hassan Shah Ahmed တင်ကြိုင်းမှာအုတ်ဂူ200ထက်မနည်းကိုဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်။ Linda Sasswa နဲ့ Tarek El Masidi တို့ကနေပျက်စီးသွားတဲ့အုတ်ဂူတွေပြင်ဆင်ရေးမှာကူညီနိုင်ဖို့ဒေါ်လာ2000အထိရအောင်အင်ကာနေကအင်တာနက်အွန်လိုင်းကနေရမုံငွေရှာခဲ့ကြတာဖြစ်ပါတယ်။အွန်လိုင်းလှူရှာမှုစတင်ပြီးနိုင်ရအနေငယ်အတွင်းမှာပဲအလူငွေ2000ပြည့်ခဲ့ပြီးတော့ဗုဒ္ဓဟူးနေ့မနက်အစောပိုင်းမှာတော့အလူငွေစုစုပေါင်း9500ကျော်အထိရရှိထားပြီးဖြစ်ပါတယ်။ရရောပြီးစီးလုံးညညွတ်တဲ့စိတ်ဓာတ်မျိုးရှိကြသူတွေကိုရှော့မတွက်ဖို့ဆာဆွာက Twitter လူမှုကွန်ရက်မှာရေးသားခဲ့ပြီးတော့ဒီလှူရှာမှုကိုဆက်လုပ်သွားမယ်လို့ပြောဆိုထားပါတယ်။တင်းချိုင်းကိုပြုပြင်ပြီးပိုတဲ့ငွေတွေကိုတော့တခြားဖျက်ဆီးခံရတဲ့ဂျူးစင်တာတွေကိုကူညီပေးသွားမယ်လို့လည်းလှူရှာမှုဦးဆောင်သူတွေကပြောဆိုခဲ့ကြပါတယ်။
အမေရိကန်အစိုးရတည်းရဲ့မက္ကဆီကိုပေါ်ထားရှိတဲ့ policy တွေနဲ့ပတ်သက်လို့ဆွေးရမကင်းမှုတွေနဲ့ဒေါသထွက်မှုတွေကိုဖြေလျှော့စေဖို့မျှော်လင့်ချက်နဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ထိပ်တန်းဝင်ကြီးနှုတ်ဟာမကြသေးခင်အချိန်ပိုင်းအတွင်းကပဲမက္ကဆီကိုနိုင်ငံကိုရောက်သွားကြပြီဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝင်ကြီး Rex Tillerson နဲ့အမိမြေလုံခြုံရေးဌာနဝင်ကြီး John Kelly တို့ဟာကြာသပတေးနေ့မှာမက္ကဆီကိုကိုသမ္မတအင်္ဂလိပ်ကီပညာနီယက်တိုနဲ့သူ့ဝင်ကြီးအဖွဲ့တို့နဲ့တွေ့ဆုံဖို့ရှိပြီးမွေးစေဝါမောင်ခိုရောင်းဝယ်မှုကုန်တွယ်ရေးနဲ့လူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေနဲ့ပတ်သက်လို့ပထမဆုံးအကြိမ်အစစ်မြင့်ဆွေးနွေးကျင်းပလိုက်မယ်လို့မျှော်လင့်ရပါတယ်။အင်ပီရိုပြောခွင့်ရရှောင်းစပိုက်ဆာကသမရအနေနဲ့အခုလိုသူ့ရဲ့ဝန်ကြီးနှစ်ဦးကိုမက္ကဆီကိုကိုစောစောစီးစီးဆီလိုချင်းဟာနိုင်ငံခြားအဓိပ္ပာယ်ရှိတဲ့ဆက်ဆံရေးရဲ့အရေးပါမှုကိုထောက်ပြရရောက်တယ်လို့ဘူထူးနစ်ကပြောကြားခဲ့ပါတယ်။ဒါအပြင်နိုင်ငံဆက်ဆံရေးဟာလည်းတာမာပြီးရှင်တန်အကောက်နေတဲ့အကြောင်းလည်းသူကပြောပါတယ်။ 1840ခုနှစ်များနောက်ပိုင်းကမက္ကဆီကိုအမေရိကန်စစ်ဖြစ်ပြီးချိန်နောက်ပိုင်းကီလိုမီတာ3100ရှိတဲ့နိုင်ငံနယ်နိမိတ်တစ်လျှောက်ငြိမ်းချမ်းစွာနေထိုင်ခဲ့ရာကနိုင်ငံဆက်ဆံရေးကျဆင်းတဲ့အခုအချိန်အခါမှာဒီခီးကိုထွက်ခေတာဖြစ်ပါတယ်မက္ကဆီကိုအနေနဲ့အနည်းဆုံးဒေါ်လာ12ဘီလီယံကုန်ကျမယ်လို့ခန့်မှန်းရတဲ့နေစာတစ်တိုင်းအတွက်ကုန်ကျစရိတ်ကိုတနည်းမဟုတ်တနည်းပေးရမယ်လို့သမ္မတထရမ့်ကကြိမ်ဖန်များစွာပြောကြားထားတာပါ။ဗုဒ္ဓနေ့ကတော့မက္ကဆီကိုနိုင်ငံရဲ့ဝန်ကြီးလူးဝစ်ဗီဒေဂါရေကသူ့နိုင်ငံအနေနဲ့အမေရိကန်ရဲ့တစ်ဖက်သက်လူမှုကြီးကြပ်ဆိုင်ရာအဆိုပြုချက်အသစ်ကိုလက်ခံမှာမဟုတ်တဲ့အကြောင်းနဲ့ကုလသမဂ္ဂထံကိုတင်သွင်းမှုအတွက်လည်းစဉ်းစားရှိကြောင်းရိုက်တာသတင်းဌာနကိုပြောကြားခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုမှလည်းအင်းကပြောင်းလဲထားတဲ့ចောင်းသားចောင်းသူတွေအနေနဲ့မွေးရပါကြားမှတတ်မှတ်ချက်အတိုင်းမဟုတ်ပဲကိုရွေးချယ်ထားတဲ့လိင်မျိုးစားလိုက်ရေချိုးကန်းအင်သားတွေအဝတ်လဲကန်းတွေကိုအသုံးပြုခွင့်နဲ့ပတ်သက်တဲ့လမ်းညွှန်ချက်တွေကိုသမ္မတအစ်စ်ဒေါ်နယ်ထရန့်အစိုးရကဖျက်သိမ်းဖို့ဗုဒ္ဓဟူးနေ့မှာစတင်စီစဉ်နေပါတယ်။အငင်းပွားစရာကိစ္စရနဲ့ပတ်သက်လို့လမ်းညွှန်ချက်တည့်ရထုတ်ပြန်ပြီးတော့သမ္မတဟောင်းဘရက်အိုဘားမားကနေမှနစ်ကထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်ကိုပယ်ဖျက်မှာဖြစ်ကြောင်းအင်ဗျူရောပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုက်ဆာကပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတဟောင်းအိုဘားမားရဲ့အမိန့်ကိုပယ်ဖျက်ဖို့သမ္မတထရန့်ကဦးစားပေးဆောင်ရွက်တာမျိုးမဟုတ်ပေမဲ့တရားရုံးမှာအခြေတင်ဖြည့်ရှင်းနေမဲ့အစာပြည့်ပြတ်အောင်ဆုံးဖြတ်ဖို့အစိုးရအနေနဲ့ဆောင်ရွက်ခဲ့ရတာသာဖြစ်တဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ်စပိုက်ဆာကပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတထရန့်အနေနဲ့ဒါဟာပြည်နယ်တွေရဲ့အခွင့်အရေးဖြစ်ယုံကြည်ကြောင်းနဲ့ပြည်သူပိုင်ကျောင်းတွေနဲ့အဆောက်အုံတွေကအင်သာတွေမှာလေအင်ကပြောင်းလဲထားသူတွေအသုံးပြုခွင့်ကိုပြည်နယ်ပေါင်း90ကအစိုးရတွေဆုံးဖြတ်တာကသာအကောင်းဆုံးဖြစ်လိမ့်မယ်လို့လည်းအင်ဗျူရောပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတအိုဘားမားအစိုးရလက်ထက်တုန်းကတော့နိုင်ငံတော်ဝန်ကထောင်ပေါင်းများစွာသောပြည်သူပိုင်ကျောင်းတွေမှာလေအင်ကပြောင်းထားတဲ့ကျောင်းသားကျောင်းသူတွေအနေနဲ့ကျောင်းရဲ့တုံးကပေးထားတဲ့ကြားမှစင်းနဲ့မကိုက်ညီရင်တောင်မှသူတို့ရွေးချယ်တဲ့အင်သာခန်းတွေကိုအသုံးပြုခွင့်ပေးထားတာဖြစ်ပါတယ်။ညွန်ကြားချက်အစ်စ်မှာတော့လေရင်ကပြောင်းထားတဲ့ចောင်းသားចောင်းသူတွေကိုအတန်းပေါ်တွေကကဲ့ရဲ့လောင်ပြောင်မှုတွေကနေကာကွယ်ပေးဖို့အနိုင်ကျင့်မှုတိုက်ဖျက်ရေးအစီအမံတွေပါဝင်ကြောင်းလဲသမ္မတထရန့်အစိုးရတာဝန်ရှိသူတွေကပြောဆိုထားကြတာဖြစ်ပါတယ
်။ UAV ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံကို3ရက်ကြာခေတ်ရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စတာဟီလီဟာဖေဖော်ဝါရီလ22ရက်နေ့ကပုထုနေ့ကကော့ဆစ်ဘဇားမှာရှိတဲ့နိုယာပါရာဒုက္ခသည်စခန်းအပြင်မှတ်ပုံမတင်ရသေးတဲ့လေတာဒုက္ခသည်စခန်းတွေကိုတွေ့ရောက်ခဲ့ပြီးအဲ့ဒီမှာခိုလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့အခြေအနေတွေကိုတွေ့ဆုံမေးမြန်းခဲ့ပါတယ်။ဒါဟာမစ္စယန်ဟီလီအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံနေတဲ့ဒုက္ခသည်စခန်းတွေကိုဒုတိယအကြိမ်များတွေ့ရောက်တာလည်းဖြစ်ပါတယ်။ဒုက္ခသည်စခန်းတွေကိုမတွေ့ရောက်ခင်ဖေဖော်ဝါရီလ20ရက်တနင်္လာနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး AH မမတ်အလီအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရဝန်ကြီးတွေနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ဒုညာဒုက္ခသည်တွေရဲ့အခြေအနေတွေနဲ့ရေရှည်ဖြစ်နေတဲ့ပြဿနာတွေငြိမ်းချမ်းတဲ့အဖြေတစ်ခုရှာဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဖေဖော်ဝါရီလ20ရက်ကနေ23ရက်နေ့ထိ3ရက်ကြာခီးစဉ်ကနေလေ့လာတွေ့ရှိချက်တွေကိုမစ္စယန်ဟီလီအနေနဲ့မတ်လ23ရက်နေ့မှာကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ထံအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲကော့ဆစ်ဘဇားဒေသကဒုက္ခသည်စခန်းတချို့မှာခိုလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေရခိုင်ပြည်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုစစ်ဆင်အဆုံးသတ်သွားပြီဆိုပေမဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်နေနေမှုတွေဆက်ရှိနေတဲ့အတွက်မြန်မာပြည်ကိုမပြန်လူကြကြောင်း VOE ကိုပြောပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဦးရဲ့ဖဲအေဒူမဲအေကွဲအကိုကင်ဂျုံနန်းတိတ်ဆုံးသွားတဲ့ဖြစ်ရပ်အတွက်တန်တရားရှိသူမြောက်ကိုရီးယားတန်နမန်တအုပ်အပါဝင်နောက်ထပ်မြောက်ကိုရီးယားနိုင်ငံသား3ဦးကိုစစ်ဆင်မင်းမြန်းချင်တယ်လို့မလေးရှားရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။နောက်ထပ်တန်တရားရှိထားသူတွေထဲမှာတအုပ်ကမလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကဒုတိယအတွင်းဝန်ဟွန်ကွန်ဆောင်ဖြစ်တယ်လို့ကွာလာလမ်ပူမြို့တော်မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမလေးရှားရဲချုပ်ခါလစ်အဘူဘာခါကပြောဆိုခဲ့ပါတယ်။တခြားတန်တရားရှိသူတွေကတော့မြောက်ကိုရီးယားလေကြောင်းလိုင်း L Koryu မှာလုပ်တဲ့ Kim Uk Ee ဆိုသူနဲ့ Yi Ji Woo လို့ဆိုသူမြောက်ကိုရီးယားနိုင်ငံသားတွေဖြစ်တယ်လို့ပြောပေမဲ့နောက်ဆုံးလူနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့ပြောမထားပါဘူး။
Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကအမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်ကမ္ဘာတဝန်းနိုင်ငံရေးခေါင်းဆောင်တွေကအပြုသဘောမဆောင်တဲ့ပြောကြားမှုတွေကြောင့်ကဘာကြီးကိုပိုစိတ်ဝမ်းကွဲပြားပြီးအန္တရာယ်ရှိအောင်လုပ်နေတဲ့အကြောင်းပုထုနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဝေဖန်လိုက်ပါတယ်။ကဘာတော်လူ့ခွင့်ရေးတွေနဲ့ပတ်သက်လို့လန်ဒန်အခြေစပ် AI အဖွဲ့ကြီးကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာအမေရိကန်ပြည်ထောင်စုဥရောပနဲ့ ကမ္ဘာတခြားနေရာတွေမှာရှိနေတဲ့နိုင်ငံသားတွေဟာလူ့အခွင့်အရေးကာကွယ်စောင့်ရှောက်မှုကိုအားနည်းစေတဲ့ပတ်ဝန်းကျင်ကိုဖန်တီးပေးတဲ့တိုက်ခိုက်ပြောဆိုမှုတွေပြုလုပ်နေတဲ့အကြောင်းထောက်ပြပြောဆိုထားပါတယ်။မြန်မာနိုင်ငံမှာလည်းဒီမိုကရေစီနည်းလမ်းကြကျင့်ပါတဲ့ရုပ်ောက်ဘွဲကနေအနယ်ရီဥဆောင်တဲ့အရာသားအစိုးရတက်လာပေမဲ့လူ့အခွင့်အရေးမှာတိုးတက်မလာသေးဘူးလို့ထောက်ပြထားပါတယ်။
နိုင်ငံတကာနက္ခတ္တဗေဒပညာရှင်အဖွဲ့တစ်ဖွဲ့ကမြေပြင်နဲ့အာကာသမှန်ပြောင်းတွေကိုအသုံးပြုပြီးတော့လေ့လာခဲ့ကြတာမှာကမ္ဘာကနေအလင်းနှစ်40လောက်အကွာမှာကမ္ဘာအရွယ်ဂျိုး9လုံးကိုရှာဖွေတွေ့ရှိခဲ့ကြပါတယ်။ဂျိုး9လုံးစလုံးဟာကမ္ဘာထက်ငယ်တဲ့ဒုတွေရှိတာဒါမှမဟုတ်ကမ္ဘာမြေနဲ့ဆင်တူတာတွေပါဝင်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဂျိုးရဲ့အပူချိန်ဟာအပေါ်ရင်မျက်နှာပြင်မှာရေကိုအရင်အဖြစ်နဲ့ပြောင်းလဲနိုင်လောက်တဲ့အထိနှိမ့်ကျနေပြီးတော့သက်ရှိတွေနေထိုင်နိုင်လောက်တဲ့အခြေအနေမျိုးရှိနိုင်တယ်လို့လည်းသိပ္ပံပညာရှင်တွေကပြောဆိုထားပါတယ်။
ကိုစောင်းဝင်းလိုက်နဲ့မနက်နာချန်တို့ကနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုပြောပြသွားတာပါ။အခုတော့ဆော့ဆော့ကသတင်းထဲမှာကြားခဲ့ရတဲ့တကဘာလုံးမှာဖြစ်နေတဲ့လူခွင့်ရေးအခြေအနေအကြောင်းမနေ့ကထုတ်ပြန်တဲ့ AI အဖွဲ့ကြီးရဲ့နှစ်ပတ်လည်အစီရင်ခံစာအသေးစိတ်ကိုဆက်ပြီးတင်ပြမှာပါ။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘာတွေများလေ့လာတင်ပြထားသလဲဆိုတာကိုကိုစောင်းဝင်းလိုက်ကဆက်ပြီးတော့ပြောပြမှာပါရှင်။
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိန်းချုပ်တဲ့ဥပဒေတွေကိုအာဏာပိုင်တွေကထုတ်ပြန်ခဲ့ကြတာကြောင့်အာရှနဲ့ပစိဖိတ်ဒေသတွေမှာနိုင်ငံသားတွေရဲ့လူခွင့်ရေးစုပ်ယုပ်ကျဆင်းလာနေကြောင်း Amnesty International နိုင်ငံတကာလူငယ်ချမ်းသာကွန်အဖွဲ့ကြီးကနိုင်ငံပေါင်း159နိုင်ငံအတွင်းကလူခွင့်ရေးချိုးဖောက်မှုအခြေအနေတွေကိုတုံ့တက်ထားတဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလည်းဒီမိုကရေစီနည်းလမ်းတကျကျင့်ပါတဲ့ရွေးကောက်ပွဲကနေအနယ်ရီဥဆောင်တဲ့အရတားအစိုးရတက်လာပေမဲ့လူခွင့်ရေးကိစ္စရပ်တွေမှာတိုးတက်မလာပဲပြောင်းပြန်ပြန်သွားနေတာကိုတွေ့ရကြအောင် Amnesty ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်လူခွင့်ရေးနဲ့ဆိုင်တဲ့ပြောင်းပြန်ပြန်သွားနေတဲ့ကိစ္စတွေထဲမှာတက်ကြွလှုပ်ရှားသူတွေကိုနောက်ဆက်မှုပြုတာတွေနဲ့ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေပါဝင်ကြောင်း Amnesty ရဲ့တောင်အာရှနဲ့ Pacific ရေးရာညွှန်ကြားရေးမှူးချမ်ပါပတ်တဲလ်ကပြောပါတယ်ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာရှိတဲ့နေကြားဆောင်ကင်းစခန်းတွေကိုပြီးခဲ့တဲ့အောက်တိုဘာလအတွင်းရိုဟင်ဂျာတွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးအစီအစဉ်တွေကိုလှုပ်ဆောင်ခဲ့တာပါမလေးရှား၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယားနဲ့လာအိုစတဲ့နိုင်ငံတွေမှာလည်းပြည်သူတွေကသူတို့ရဲ့အခြေခံအခွင့်အရေးဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်တွေကိုကျင့်သုံးယုံနေတဲ့မယမနာချင်းချောက်ဖန်စီအပြစ်ပေးခံနေကြရတယ်လို့လည်းချမ်ပါပတ်တဲကပြောပါတယ်ပြပောင်းဆောင်ကစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာအစိုးရရဲ့လူခွင့်ရေးအခြေအနေဟာလဲတိုးတက်မှုရောဆုတ်ယုတ်မှုရောနှမျိုးစလုံးတွန်တွဲဖြစ်ပေါ်နေတယ်လို့ AAPPB နိုင်ငံရေးအကျဉ်းသားများကာကွယ်စောင့်ရှောက်ရေးအသင်းမြန်မာနိုင်ငံကတွဲဖက်အတွင်းရေးမှူးလည်းဖြစ်ကိုယ်တိုင်ကလည်းနိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ကိုဘူကြီးက VOE ကိုပြောပါတယ်
Some areas are improving but many areas are still not improved.
တိုင်းပြည်အတွင်းကတချို့ဒေသတွေမှာတိုးတက်မှုရှိပေမဲ့လည်းကချင်နဲ့ရှမ်းပြည်နယ်လိုတချို့ဒေသတွေမှာတိုက်ပွဲတွေပြည်ပခါတွေဆက်လက်ဖြစ်ပေါ်နေတာ။နောက်တရားမဝင်လဲယာမြေသိမ်းဆီးမှုတွေဆက်လက်ဖြစ်ပေါ်နေရတဲ့ကြောင့်အခြေအနေတွေတိုးတက်လာတာကိုမတွေ့ရသေးပါဘူး
။အနယ်ဒီအစိုးရကနိုင်ငံရေးအကျဉ်းသားတွေကိုပြီးခဲ့တဲ့နှစ်စံပိုင်းမှာပြန်လွှတ်ပေးခဲ့ပေမဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံရသူ86ဦးထိမ့်သိမ်းခံထားရဆဲဖြစ်ပြီးတခြားနေရာလောက်ဟာလည်းဆွဲချက်တင်ခံထားကြရတယ်လို့ကိုဘူကြီးကပြောပါတယ်အရှိတောင်အာရှတိုက်အတွင်းလူအခွင့်အရေးတဖြည်းဖြည်းလျော့ကျလာနေကြောင်းအထူးသဖြင့်အရဖက်လူမှုအဖွဲ့အစည်းတွေနဲ့နိုင်ငံရေးဆိုင်ရာလူအခွင့်အရေးတွေလျော့ကျလာနေကြောင်း ICJ နိုင်ငံတကာဥပဒေပညာရှင်များကော်မရှင်ကဆမ်ဇာဖီရီကပြောပါတယ်ကမ္ဘောဒီးယားအာဏာပိုင်တွေဟာလည်းတရားစီရင်ရေးစနစ်ကိုအလွဲသုံးစားပြုပြီးလူထုအခြေပြုအဖွဲ့အစည်းတွေကိုအပြစ်ပေးအရေးယူတာသူတို့ရဲ့အတန်းတွေတိတ်သွားအောင်လှုပ်ဆောင်တာတွေကိုပြုလုပ်နေကြောင်း Amnesty ကဆွဆွဲပြောကြားထားပါတယ်ပြီးခဲ့တဲ့ဇူလိုင်လအတွင်းနိုင်ငံရေးသုတေသီကမ်လေးဆိုသူဟာနှစ်ကင်းကြောင်တောင်မှာတနတ်နဲ့ပြစ်ဒဏ်ခံလဲရတဲ့ဖြစ်ရမှာအစိုးရရဲ့ပါဝင်ပတ်သက်မှုတွေရှိနေတယ်ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်နေပါတယ်။လွန်ခဲ့တဲ့တနေ့အတွင်းအရှိတောင်အာရှမှာလူခွင့်ရေးအပေါ်လေးစားလိုက်နာမှုနဲ့ပတ်သက်လို့စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရကြောင်းလူခွင့်ရေးအလားအလာဟာလည်းစိုးရိမ်ပွဲကောင်းကြောင်း FIDH နိုင်ငံတကာလူခွင့်ရေးအဖွဲ့ကအတွင်းရေးမှူး Debbie Stothart ကပြောပါတယ်
In Thailand, we're seeing human rights defenders and community-based activists that continue to be targeted by the government just for their involvement in legitimate activities. So anyone who speaks out could face criminal defamation.
ထိုင်းနိုင်ငံမှာလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေနဲ့လူ့အဖွဲ့အစည်းအကျိုးဆောင်ရွက်သူတွေကိုအစိုးရကပြစ်မှတ်ထားအရေးယူတာတွေ့ရပါတယ်။သူတို့ဟာဘာဥပဒေမှချိုးဖောက်တာမဟုတ်ဘဲလူခွင့်အကြောင်းလူသိရှင်ကြားပြောကြတဲ့အတွက်စစ်ဆေးရကချမှတ်တဲ့ဥပဒေအရအရေးယူတာပါ ဒီလိုနီးနဲ့လွတ်လပ်မှုကိုနှိမ့်ကွတာမို့ဒါဟာသိက်ကိုဆိုးဝါးပါတယ
်မလေးရှားနိုင်ငံမှာလည်းလွတ်လပ်စွာပြောဆိုခွင့်ဆန္ဒဖော်ထုတ်ခွင့်နဲ့စုဝေးခွင့်တွေကိုနှိမ့်နှင်းဖြိုခွင်းလာနေတာကိုတွေ့ရကြောင်းလဲ Amnesty ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ထိုင်းနိုင်ငံအတွင်းမှာလည်းလူ့အခွင့်အရေးနဲ့ဆိုင်တဲ့တင်းကြပ်ထိန်းချုပ်မှုတွေဖြစ်ပေါ်နေတာမှာနိုင်ငံရေးအရာသဘောထားမတိုက်ဆိုင်သူတွေအနေနဲ့ငြင်းငြမ်းစွာထုတ်ဖော်ပြောဆိုသူပဲဖြစ်ဖြစ်ဆန္ဒပြသူကိုပဲဖြစ်ဖြစ်စစ်တပ်အာဏာပိုင်တွေကထိန်းချုပ်ကန့်သတ်မှုတွေပြုလုပ်လာနေတယ်လို့ဆိုပါတယ်လူ့ခွင့်ရေးခုခံကာကွယ်သူတွေကိုယ်တိုင်အာဏာပိုင်တွေရဲ့ပြစ်မှတ်ထားတိုက်ခိုက်ခြင်းခံနေကြရတယ်လို့45 Rights အဖွဲ့ကအေမီစမစ်ကပြောပါတယ
် Not only people being persecuted and persecuted through very
လူတွေဟာတရားမမျှတတဲ့ဆွဆွဲချက်တွေနဲ့အရေးယူခံကြရပါတယ်။ထုတ်ဖော်ပြောကြလို့အသက်အန္တရာယ်ချိန်ချောက်ချင်းခံရတယ်၊ရိုက်နှက်နှောက်ယှက်ခံခဲ့ကြရပါတယ်။ဒါတွေကိုဖိနှိပ်တဲ့အစိုးရတွေကလုပ်နေတာဖြစ်ပြီးတော့ဒီနည်းနဲ့လူတွေကိုလူအခွင့်အရေးနဲ့ပတ်သက်ပြီးတော့ထုတ်ဖော်မပြောနိုင်အောင်လို့ဗဇက်ပိတ်ခဲ့ကြတာဖြစ်ပါတယ
်။ဒေသတွင်းက VNM, Indonesia, Philippines စတဲ့နိုင်ငံတွေမှာလူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေကြောင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေအစိုးရအဖွဲ့ကဥဆောင်ပြုလုပ်တဲ့မူရီစေဝါတိုက်ဖျက်ရေးစစ်ဆင်ရေးအတွင်းအာဏာပိုင်တွေနဲ့တခြားတာဝန်သိပြည်သူတွေလို့ဆိုသူတွေရဲ့လက်ချက်ကြောင့်လူပေါင်း 9,000 ဝန်းကျင်သေဆုံးခဲ့ပြီးဖြစ်တယ်လို့လည်း Amnesty International ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာ
ကိုဆောင်ဝင်းလိုက်ပါရှင်အခုဆက်ပြီးတော့ MCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးမထားရသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ပန်ခန်းထိပ်သီးအစည်းအဝေးနဲ့ပတ်သက်ပြီးတော့တင်ပြမှာပါရှင်တတိယအကြိမ်မြောက်တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးကို February 22ရက်နေ့ကနေ24ရက်နေ့ထိ UWSA ဝပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ရဲ့ပန်ခန်းနယ်မြေမှာကျင်းပနေတာပါမနေ့ဗုဒ္ဓဖူးနေ့ကတော့ NCA စာချုပ်မှာလက်မှတ်ရေးထိုးရေးကိစ္စအပါအဝင်နောက်လာအတွင်းကျင်းပမယ်ဒုတိယအကြိမ်မြောက်27ရာစုပင်လုံညီလာခံအပေါ်သဘောထားတွေကိုအတိအသေးဆွေးနွေးခဲ့ကြပါတယ်NCA တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးမထားရသေးတဲ့တိုင်းရင်းသားအဖွဲ့တွေဘက်ကအဓိကစိုးရိမ်နေတဲ့အချက်နဲ့ပတ်သက်ပြီး UNFC ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်အဖွဲ့ DPN ဒုတိယခေါင်းဆောင်လဲဖြစ် KIA ဒုစစ်ဦးစီးချုပ်ဗိုလ်ချုပ်ကွန်မော်ကတော့အခုလိုပြောပါတယ
်ကျွန်တော်တို့ဘက်ကတော့ဒီတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ချုပ်ပြီးလို့ရှိရင်process အတိုင်းတော်ဖို့လိုအပ်ပါတယ်ကျွန်တော်ကလက်မှတ်ရေးထိုးပြီးလို့ရှိရင် process အနေနဲ့မဟုတ်ပဲနဲ့တက်ဆိုင်ရာအစိုးရမှာကတိုင်းရိုက်ဟိုညွန်ကြားချုပ်ကင်ပြီးတော့ဟိုအကောင့်ချေခေါ်သွားတာမျိုးမဖြစ်စေချင်ပါဘူးအဲ့လိုဟိုစုပေါင်းလုပ်ကင်သွားမှသာလဲအားလုံးရဲ့ပါဝင်မှုရှိမယ်ပြင်ဒီလူလူထုတရားလုံးကလည်းပါဝင်လို့ရမယ်အဲ့တော့ဒီ peace ကိုကျွန်တော်က process တစ်ခုအနေနဲ့အောင်မြင်တဲ့အထိတော်ဖို့လိုအပ်တယ်လို့မြင်ပါတယ်
ဒါ့အပြင် KIA ဥဆောင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့တက်မတော်ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးသဘောထားကိုတော့အခုလိုဆက်ပြီးပြောပါရစေ
။အဓိကတက်မတော်ဘက်ရဲ့ဆန္ဒကအရေးကြီးပါတယ်။ဒုတိယကတော့တိုင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေအနေနဲ့လည်းဟိုဒုတိယအချက်အနေနဲ့အရေးကြီးပါတယ်။အဲ့တော့ဘယ်လိုလုပ်မလဲဆိုတာချက်လွန်ခဲ့တဲ့လကကျွန်တော်တို့ချင်းပိုင်မှာကျွန်တော်တို့ PC အဖွဲ့နဲ့ဒီတန်ရှင်ဒီဘေးမှာကျွန်တော်ပြောတာကတော့ကျွန်တော်တို့ဘက်ကနေတော့မတိုက်ပါနဲ့လို့ကျွန်တော်တို့မစ္စတာရက်ခံချက်မရှိပါဘူးတိုက်ချင်တယ်ဆိုရင်တမတော်လည်းရှင်းတ်တက်ကြည့်တိုက်ပါဒါပေမဲ့တိုက်ကြည့်လို့ရှင်ပြန်ဒီရှင်းနေကြရမှာဖြစ်ပါတယ်အဲ့တော့အဲ့လိုတိုက်ကြည့်ပြန်ရှင်းနေရင်အခုကျွန်တော်တို့ရောက်ရှိနေတဲ့ process ကနေမဟုတ်ပဲအစကနေပြန်ဆရတဲ့အခြေအနေမျိုးမဖြစ်သေးဘူးလို့ကျွန်တော်တို့သဘောထားကိုဒါ fundamentally ပြောထားပြီးဖြစ်ပါတယ်
တဖက်မှာလည်းအပြစ်ခတ်ရစဲရေးအတွက်အဓိကအရေးပါနေတဲ့မြမတက်မတော်ဘက်ကတိုင်းပြည်ရဲ့ရေရှည်အကျိုးစီးပွားအတွက်အပြုသဘောဆောင်တဲ့ရည်တည်ချက်ကိုပြသဖို့လိုအပ်နေကြောင်းအမေရိကန်ပြည်ထောင်စုခြေဆိုင်မြမအရေးကျွမ်းကျင်သူဒေါက်တာတင်းဆွေကသုံးသပ်ပါတယ
်။တက်မတော်မှာအကျလွဲခံရတာတွေရှိကောင်းရှိမယ်။သို့ဆိုလည်းပဲတက်မတော်ဘက်ကဘာဆွေးမှုရှိတယ်လဲဆိုတာကိုရှင်းရှင်းလင်းလင်းမသိတဲ့အတွက်ဖြစ်တင်ကတ်တဲ့ခါမှာခက်ခဲရှိနေတယ်။ဒီပေါ်ပါတော့အောင်ဆန်းစုကြည်တော့နားလည်မှုရသလောက်ယူထားပြီးတော့စ조사နေတော့ဒေါ်အောင်ဆန်းစုကြည်ကိုလည်းအပြစ်ပြောကြတာပေါ့နော်။ဟိုဒါလည်းသဘာဝတော့ကြောက်ပါတယ်။သို့တော့အခုပြောဆိုတက်မတော်ကတိတ္တီပွန်လင်းမှုနဲ့တနည်းအားဖြင့်ရေးစီတိုင်းပြည်ပြည်တော်စုအကျိုးစီးပွားကိုကြည့်ပြီးတော့အချင်းကပ်မှုကိုအပြုသဘောအပေါင်းသဘောလုံးလို့ရှင်တော့အာတိုင်းရင်းသားတွေဘက်ကလည်းပို့ပြီးတော့နားလည်မှုပေးကောင်းပေးလာနိုင်တယ်လို့ယူဆတဲ့အတွက်တမတော်ကဏ္ဍဟာတော့ကို အရေးကြီးနေတဲ့အချိန်ရောက်တယ်လို့ပြောရမှာမဟုတ်ပါဘူးခင်ဗျာ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဘက်ကတော့ NCA စာချုပ်မှာအလုံးပါဝင်လက်မှတ်ရေးထိုးပြီး21ရာစုပင်လုံညီလာခံကြီးမှာပါဝင်ကြဖို့ NCA မှာလက်မှတ်ရေးထိုးမထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုမေတ္တာရက်ခံထားပါတယ်။တိုင်းရင်းသားတွေဘက်ကတော့21ရာစုပင်လုံညီလာခံကြီးအောင်မြင်အောင်ဆက်လက်အကောင့်ထဲဖော်ရမှာသူတို့အဓိကလိုလားနေတဲ့အချက်တွေနဲ့ပတ်သက်ပြီးဗိုလ်ချုပ်ဂွမ်မော်ကအခုလိုပြောပါတယ
်။ဟောဒီအချက်ကတော့ကျွန်တော်3ချက်အနေနဲ့ပြောချင်ပါတယ်။ပထမအချက်ကတော့ညီလာခံကိုတက်လို့ရှိရင်သက်ဆိုင်ရာပိုင်းရင်းသားလူမျိုးစုများကမိမိတို့ကိုယ်တိုင်ရွေးချယ်တဲ့ကိုယ်စားလှယ်များကိုဆစ်လွတ်နိုင်တဲ့အစွန်းဒါအကောင်းဆုံးဖြစ်ပါတယ်။ဒုတိယအချက်ကတော့ဒီလိုညီလာခံတက်မယ်ဆိုရင်တိုင်းရင်းသားလက်နက်ကင်တော်လိုင်းရဲ့အဖွဲ့တွေနဲ့တိုင်းရင်းသားလူမျိုးစုတွေအချင်းချင်းပြည်ချာချာဆွေးနွေးပြီးမှအချက်လက်တွေကိုတင်ပြနိုင်ဖို့လိုပါတယ်။တတိယအချက်ကတော့အမျိုးသားအဆင့်တို့ပြောတဲ့ဒီအခြေအနေမှာသက်ဆိုင်ရာတိုင်းရင်းသားများဟာအစိုးရမှာဟိုအင်မတန်ခက်ခက်ခဲခဲနဲ့အခွင့်တောင်းပြီးလောက်တာမျိုးမဟုတ်ပဲနဲ့တကယ်စစ်မှန်တဲ့စည်းစနာနဲ့အခုလိုပဲဟိုမိမိတို့ရဲ့ဆန္ဒအလျောက်ပေါက်ပြီးမယ်ဆိုတဲ့သဘောထားမျိုးကိုထုတ်ပေါ်ပြတာဟိုကောင်းမွန်တဲ့လက္ခဏာဖြစ်တယ်လို့မြင်ပါတယ်
ဒေါက်ဆန်းစုကြည်နဲ့ February 23ရက်နေ့မှာ UNFCA ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အစီအစဉ်ကိုတော့လာမယ့် match လ1ရက်နေ့ကိုပြောင်းရွှေ့သတ်မှတ်ထားပါတယ်။မကြာခင်ထုတ်လွှင့်မဲ့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်မှာလဲ27ရာစုပင်လုံအပေါ်ထားရှိနိုင်တဲ့မျှော်လင့်ချက်အကြောင်းဆွေးနွေးထားတာကိုကြားဖို့ရှိပါတယ်။VOA မြန်မာပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ကျမတို့ရဲ့အစီအစဉ်ကို Facebook ကနေတိုက်ရိုက်နားဆင်ကြတဲ့သောရရှင်တွေအားလုံးကိုလည်းကျေးဇူးထူးတင်ပါတယ်ရှင်။အခုတော့ထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ကိုတင်ပြမှာပါ။ထိုင်းမြန်မာနယ်စပ်ကရွှေပြောင်းစာတင်ကျောင်းပေါင်း20ကျော်ကကျောင်းသူကျောင်းသားပေါင်း900နီးပါးဟာ2016-2019ခုနှစ်ပညာသင်နှစ်မှာမြန်မာအစိုးရစစ်ဆောင်မွေးပွဲတွေဖြစ်တဲ့၄တန်း၈တန်းနဲ့10တန်းဆောင်မွေးပွဲတွေကိုစတင်ဖြေဆိုနေကြပြီဖြစ်တဲ့အကြောင်း VOA သတင်းတောက်မတ်အေးအေးမှသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ထိုင်းမြန်မာနယ်စပ်ကကျောင်းပေါင်း82ကျောင်းတည်းကမြန်မာအစိုးရစစ်ဆောင်မွေးပွဲတွေကိုကျောင်းပေါင်း20ကျော်ကကျောင်းသူကျောင်းသားတွေကဝင်ရောက်ဖြေဆိုခဲ့ကြတာပါ။ဖေဖော်ဝါရီလ22ရက်နေ့မှာတော့ရွှေပြောင်းကျောင်းသားကျောင်းသူပေါင်း900ကျော်ဟာမြန်မာအစိုးရစစ်ဆောင်မွေးပွဲတွေဖြစ်တဲ့၄တန်းနဲ့၈တန်းဆောင်မွေးပွဲတွေကိုမဲဆောက်မြို့ကစာစစ်ဌာန3ခုကနေဝင်ရောက်ဖြေဆိုနေကြပြီဖြစ်ပါတယ်။2016-2019ခုနှစ်ပညာသင်နှစ်အတွက်ဆောင်မွေးဖြေဆိုကြတဲ့ကျောင်းသားကျောင်းသူပေါင်း900လောက်ရှိတဲ့အကြောင်းကိုတော့မြန်မာရွှေပြောင်းဆရာမများအဖွဲ့ BMTA ရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ကအခုလိုပြောပြပါဗျာ
။တက်ခိုင်မှာသူစာစစ်ဌာန3ခုပေါ့။သွေးတစ်စာစစ်ဌာနရဲ့ပါရမီစာစစ်ဌာနရဲ့စာတုလီစာစစ်ဌာနရဲ့3ခုမှာသွေးတစ်စာစစ်ဌာနကကျောင်း6ကျောင်းဝင်ရောက်ဖြေဆိုတယ်4တန်းနဲ့7တန်းကို4တန်းက84ရောက်ဖြေပြီးတော့7တန်းက35ရောက်ဖြေတယ်10တန်းက56ရောက်ဖြေတယ်ပါရမီစာစစ်ဌာနမှာကြတော့4တန်းက135ရောက်ဖြေတယ်7တန်းက26ရောက်ဖြေတယ်ကျောင်းစုစုပေါင်းက10ကျောင်းစာတုလီစာစစ်ဌာနမှာကြတော့ကျောင်းစုစုပေါင်းက11ကျောင်း4တန်းက228ရောက်7တန်းက80ရောက်နဲ့10တန်းက50ရောက်ချေဆိုပါတ
ယ်။ကရင်ပြည်နယ်မြဝတီမြို့ကပညာရေးဝန်ထမ်းတွေကနေစာစစ်ဌာန3ခုမှာဆက်မွဲဖြေဆိုနေကြတဲ့ကျောင်းသားကျောင်းသူတွေအတွက်လာရောက်ကြီးကြပ်ပေးခဲ့တယ်လို့လည်းဆိုပါတယ်။ဒါအပြင်၄တန်းနဲ့၈တန်းဆက်မွဲပွဲတွေကိုတင်ကြားတဲ့ဆရာမတွေကိုလည်းပညာရေးဆိုင်ရာဆွေးနွေးဖလှယ်မှုတွေကိုလည်းလှုပ်ဆောင်ပေးခဲ့တာဟာ3နှစ်ခန့်ရှိပြီဖြစ်တယ်လို့လည်းပြောပြပါတယ်။ပထမအဆန်းနဲ့ဒုတိယအဆန်းဆက်မွဲပွဲတွေကိုလည်းမြမပီကအစိုးရဒီရောညနေအတိုင်းလာရောက်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းပြောပြပါတယ်
။ဟုတ်ကဲ့ရှင်။စာစစ်ဌာနတစ်ခုကို supervisor တစ်ယောက်နဲ့ assistant supervisor နဲ့ဒီဓမ္မပီရဲ့ပညာရေးပုံစံနဲ့တူတူပဲပေါ့။ပထမလာဘက်ဆံမီးပွဲ၊ဒီဇင်ဘာဆံမီးပွဲအခုဒါအတန်းတင်ပေါ့။မိဘနေကလည်းအဲ့ဒီမြန်မာဘက်ချမ်းပဲမိဘနေကျမတို့ဒီဘက်ကိုချပြီးတယ်။အဲသူတို့စီမှာရှိတဲ့ပုံစံအတိုင်းပဲအချိန်နဲ့ delivery ကျမတို့ကခြေပေးရတယ်။အဲဆိုတော့လည်းပဲပထမလာဘက်ဆံမီးပွဲဒီမှာတော့သူတို့ဘက်ချမ်းက supervisor တွေကတော့မလာသေးဘူး။ဒါကြောင့်ကိုကျောင်းတွေကစန်တာလိုက်စုပေါင်းပြီးတော့တိကျက်ပြီးတော့ခေရတယ်။ပြီးတော့ကျောင်းတွေကဆရာဆရာမတွေအကုန်လုံးစုပေါင်းပြီးတော့ဒီကလေးတွေအကုန်လုံးကိုအလှည့်စားပေါ့နော်ပြန်စစ်ကြတယ
်။ပြီးခဲ့တဲ့2015-2016ပညာသင်နှစ်တုန်းကတော့မြမအစိုးရစစ်ဆံမွဲတွေဖြစ်တဲ့၄တန်းနဲ့၈တန်းဆံမွဲတွေကိုရွှေပြောင်းကျောင်းကကလေးငယ်တွေဟာရာနှုန်းပြည့်နှီးပါအောင်ချက်ကောင်းခဲ့ကြတယ်လို့ဆိုပါတယ်။၁၀တန်းအစိုးရစစ်အောင်ချက်ကတော့စ ဆက်ခွနှစ်ရာခိုင်နှုန်းရှိခဲ့တယ်လို့ပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာထိုင်းဆိုရကအတိမတ်ပြုထားတဲ့ရွှေပြောင်းစာတင်ကြောင်းပေါင်း68ကြောင်းနဲ့ကြောင်းခွဲပေါင်း12ခုနဲ့ဆိုရင်ကြောင်းပေါင်း83ကြောင်းနေကြတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။အခုတော့အမေရိကန်ပြည်ထောင်စုမှာခီးသွားလုပ်ငန်းတွေထိခိုက်မှုတွေဖြစ်လာနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပြောပြမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ လူဝင်မှုကြီးကြပ်ရေးအမိန့်ထုတ်ပြန်ချက်ကြောင့်ခီးသွားလုပ်ငန်းမှာထိခိုက်လာနိုင်တဲ့အတွက်စိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။အစိုးရသိရမူဝါဒကြောင့်ဒေါ်လာသန်းပေါင်းသိန်းသန်းချီတန်ဖိုးရှိတဲ့အမေရိကန်ပြည်ထောင်စုကခီးသွားလုပ်ငန်းတွေမှာရှေ့လာမယ့်လတွေအတွင်းဘန်နာရေးအရသိသိသာသာထိခိုက်လာနိုင်တဲ့အကြောင်း VOA သတင်းတောက်ရာမွန်ထေလာရဲ့သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြမှာပါရှင်။
American people and Kantame, the not on a tremor, Luimuchi Muara, and Yimpoazia in a two, let alone sang and Tavime, and make Tokyo letter Japan to Mabe, Kabatuanga, Kizalong Anima, Tita Yakanibabi, Kizalong and Chenchenu, Henry Hatford Caro, Guchema, American Ha, Kizuaria, Yvante Missarore, Niat Kupilani, Suvare.
People start planning their summer holidays 90 days or more in advance. They start doing the research.
We are the Alaya, Dola Lakrega, Lure, Jupian Nijaraba, Kizuabu, Lila Jareka.
ဆွဲဆောင်မှုတိတ်မရှိရတဲ့အထက်ဒေါ်လာဈေးကလည်းအားကောင်းနေတာနဲ့ပါပေါင်းလိုက်တဲ့အခါအမေရိကန်ဟာခီးသွားဖို့ကောင်းတဲ့နေရာတစ်ခုဖြစ်ဆွဲဆောင်မှုလည်းနည်းလာပါတယ်။ပြည်ဝင်ကန်တက်တဲ့အမိန့်ထုတ်ပြန်လိုက်တဲ့အချိန်ကစလို့အမေရိကန်ကိုခီးသွားဖို့လေလက်မှတ်ကြိုတင်မှယူထားသူရေးတွေ့ရပြီးတဲ့2019ခုနှစ်ကအလားတူကာလနဲ့ရှင်မယ်ဆိုရင်6ဒသမ5ရာခိုင်နှုန်းကျဆင်းသွားကြောင်းလ ကင်တို့ရော့ချသွားမယ်ဆိုရင်ပြည်ရင်းထုတ်လွှင့်မှုပမာဏရဲ့တန်ပေါင်း9000လောက်နဲ့အလောက်ကင်ပေါင်း9000-1000လောက်ဆုံးရှုံးသွားနိုင်တယ်လို့ခန့်မှန်းထားပါတယ်။သမ္မတထရမ့်ကတော့အမေရိကန်လေရောက်လုပ်ငန်းတွေကအမှုဆောင်ရရှိရတဲ့မချသေးရင်ကပဲတွဲဆုံပြီးစိုးရိမ်မှုတွေပြေလျော့ဖို့ကြိုးစားခဲ့တာ
ပါ။ We have an obsolete plane system, we have obsolete airports, we have obsolete trains, we have bad roads.
ကျွန်တော်တို့မှာခင်မမိတော့တဲ့လေယာဉ်စနစ်တွေ၊လေယာဉ်ကွင်းတွေ၊ရထားတွေရှိနေပါလေ။လမ်းတွေကလည်းမကောင်းပါဘူး။ဒါရီအားလုံးကိုပြောင်းလဲပြရမှာပါ။ကျွန်တော်နဲ့တွေ့ရင်ခင်ဗျားတို့အားလုံးစိတ်ချမ်းသာကြရမှာပါ
။ခြေကန်ဆောက်အုံတွေပြန်လဲတိဆောက်ရကအလုတ်ကန်တွေဖန်တီးပေးနိုင်အောင်ပေးနိုင်ပြီမလဲ။လူဝင်မှုကြီးကြပ်ရေးအမေဟာနည်းပညာလိုကဏ္ဍမျိုးကအလုတ်သမားတွေအတွက်ထိခိုက်နိုင်တယ်လို့ Washington ခြေဆိုင် Cato Institute ကကုံသွေးဆိုင်ရာကျွမ်းကျင်သူ Dan Atkinson ကပြောပါတယ်
။ The threat of this restriction spreading is something that's going to put a pall over business and over investment.
ဒါမြေကတ္တချက်ရဲ့ချိန်ချောက်မှုပါ။စီးပွားရေးလောကနဲ့ယင်းနှိမ့်ညံ့တွေပေါ်အရေးမိုးနေပါလိမ့်မယ်။အမေရိကန်မှာလုပ်ငန်းတွေလုပ်ဖို့စဉ်းစားနေကြတဲ့ကုမ္ပဏီတွေ၊ပြည်ပမှာလုပ်ငန်းကွဲတွေထူထောင်ကျင်ကြတဲ့အမေရိကန်လုပ်ငန်းတွေအနေနဲ့စီစဉ်တွေကိုရွှေ့ဆိုင်းထားကြလိမ့်မယ်လို့လည်းယူဆရပါတယ်
။အမေရိကန်ကိုလက်ပတ်လာသူတွေကြားရေပန်းစားရဲ့နယူးယောက်မြို့ရောက်အိန္ဒိယနိုင်ငံသူယူတီကာစီရိုဟီကတော့လွယ်လွယ်ကူကူခီးသွားနိုင်တဲ့နေရာမျိုးပဲတွားကျင်တော့တယ်လို့ဆိုပါတယ်။
I'd be more comfortable going to London as compared to New York.
New York နဲ့ရှင်းကြည့်မယ်ဆိုရင်လန်ဒန်ကိုသွားရတာပိုပြီးအဆင်ပြေလိမ့်မယ်။လန်ဒန်မှာဒီလိုမျိုးတားမြစ်ချက်မျိုးမရှိဘူးဆိုတော့သွားရလာရတာလွယ်လေ
။သူ့လိုပဲ New York Times Square ကိုရောက်လာတဲ့ Uzbek နိုင်ငံသားခီးသွားစာကိစ္စဇင်ကတော့တားမြစ်ချက်ကြောင့်စိတ်နှောက်ယှက်ဖြစ်စရာမရှိဘူးလို့ဆိုပါတယ
်။ Honestly, I don't really care about this because
you thought ပြောရရင်တော့ကျွန်တော်ကတိတ်ကြီးမစိုက်ပါဘူး။ခီးသွားတယောက်အနေနဲ့ကျွန်တော်တွေ့တော့ဒီကိုလာရတာအေးအေးဆေးဆေးပါပဲ။
သမရမင်းကိုပြည်အောင်စုတရားသူကြီးတူကဆိုင်းငံ့လိုက်ပြီးတဲ့နောက်တရားရုံးမှာအဆုံးဖြတ်ခံယူရမယ့်အခြေအနေမျိုးနဲ့ကြုံနေရချိန်မှာပဲအစိုးရတက်ကတော့လူမှုကြီးကြပ်ရေးဆိုင်ရာညွှန်ကြားချက်အစ်တီကိုလည်းထပ်မံထုတ်ပြန်ထားပါတယ်ခင်ဗျာ
။ကောင်းလွင်ဦးပြပြသွားတာပါ။ VOA မြန်မာပိုင်းကထုတ်လင့်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနားဆင်နိုင်ကြပါရရှင်။မကြခင်မှာတော့ဥကြော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့သူယုံကြည်ရအစီအစဉ်ကိုဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7:00ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်မှာပါမကြာခင်မှာတော့ဒေါ်လာလတန်းတင်ဆက်တဲ့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရတော့မှာပါအခုဒုတိယပိုင်းနာရီဝက်မှာဆက်ပြီးတော့ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့
အကောင်းမြင်တဲ့အပိုင်းလည်းရှိတယ်လို့စိတ်ဓာတ်နည်းနည်းကျတဲ့အပိုင်းလည်းရှိပါတယ်အကောင်းမြင်တဲ့အပိုင်းကပထမ21ရာစုပင်လုံ
းဒါကတော့21ရာစုပင်လုံးအပေါ်ထားရှိနိုင်တဲ့မျောလင့်ချက်တွေနဲ့ပတ်သက်ပြီးတော့သုံးသက်ဆွေးနွေးထားတဲ့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားကြရမှာပါရှင်အဲ့ဒီနောက်မှာတော့သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စန္ဒာကကောက်နှုတ်တင်ပြမှာပါရှင်
။အနာဂတ်ကုသပါဒဏ်ရာမရပါစေနဲ့ဆိုတဲ့ကာဒီနယ်ချားလ်စ်မောင်ဘူရဲ့ကြီးညာချက်ကိုမြစည်းမအွန်လိုင်းမှာဖော်ပြထားတာတွေ့ရပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်ကြောက်မက်ဖွယ်ရာတွေရဆိုင်ရေးအတွက်ကာဒီနယ်ကထုတ်ပြန်ထားတာပါ။မြန်မာနိုင်ငံဟာသမိုင်းမှာရံမီအပွားဆုံးကာလကိုဖြတ်သန်းနေရပါတယ်။အမောင်ဖုန်းနဲ့နေရများစီပြန်ဆုတ်သွားသလိုဖြစ်ရတဲ့အတွက်မြန်မာပြည်သူလူထုစိတ်ဆင်းရဲရပါတယ်။ရိုင်းနဲ့နေတဲ့မြန်မာဒီမိုကရေစီခီးခိုင်မာစေဖို့မြန်မာနိုင်ငံဟာကမ္ဘာရဲ့အာရုံစူးစိုက်မှုကိုလိုအပ်ပါတယ်။မြန်မာပြည်သူတွေအတွက်အဓိကအဟံအတားကြီးသုံးခုရှိနေပါတယ်။ကုလသမဂ္ဂ OHCHR ရဲ့ February 3ရက်အစည်းအဝေးခန်းစာမှာလွန်စွာထိခိုက်စရာကောင်းတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးတပ်ဖွဲ့များရဲ့လူမဆန်ရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေဖော်ပြထားပါတယ်။တကယ်တော့မြန်မာနိုင်ငံဟာလွန်ခဲ့တဲ့9နှစ်အတွင်းအပြုသဘောဆောင်တဲ့အပြောင်းလဲမှုတွေအများကြီးရှိခဲ့ပြီးလူတိုင်းမျှော်လင့်ချက်တွေထားခဲ့ကြတာပါ။ဒါဟာမှားယွင်းတဲ့အယုံအူတစ်ခုမဖြစ်စေဖို့အလင်းထဲထားရပါလိမ့်မယ်။အမုန်းတရားပွားများစေသူတွေဟာလူမျိုးချင်းဘာသာမတူသူချင်းဆွေးကွဲအောင်လုပ်နေတာစိုးရင်ပေါ်ရဖြစ်နေပါတယ်။ဒီခိုင်ပြည်နယ်မှာဖြစ်ပျက်နေမှုတွေကိုချက်ချင်းရပ်ဆိုင်ပစ်ဖို့လိုအပ်ပါတယ်။ကချင်နဲ့ရှမ်းမြောက်မှာကက်သလစ်ဖခင်ကြောင့်ဘုန်းခွဲခံရပြီးဖမ်းဆီးမှုတချို့လည်းစိုးရင်စရာဖြစ်ပါတယ်။ဥက္ကဋ္ဌလုတ်ကြံခံရတာဟာလဲမြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့မျှော်လင့်ချက်ကိုနောက်ဆုတ်သွားစေပါတယ်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်မှာအရသာတွေပေါ်ထိုးစစ်ဆင်နေတာကချင်းနဲ့ရှမ်းမြောက်မှာထိုးစစ်ဆင်နေတာကိုရပ်ဆိုင်ဖို့တောင်းဆိုရပါတယ်တရားမျှတသောညီညာရေးဒီသာတစ်ခုပြီးသောထွက်ပေါက်ဖြစ်ပါလိမ့်မယ်အဲ့ဒီဒေသတွေစီစာနာမှုအထောက်ပံ့တွေမီဒီယာတွေလူခွင့်ရေးစောင့်ကြည့်လေ့လာသူတွေတွားခွင့်ပေးဖို့တောင်းဆိုပါတယ်ကုလသမဂ္ဂကဖော်ပြထားတဲ့ပြစ်မှုတွေကိုလွတ်လပ်လပ်စုံစမ်းပြီးဥပဒေအရအရေးယူဖို့လည်းတောင်းဆိုရပါတယ်မြန်မာနိုင်ငံကိုစောင့်ကြည့်ကြဖို့နိုင်ငံတကာအသံအဝန်ကိုလည်းမြစ်တာရခံပါတယ်မြန်မာပြည်သူအလုံးအထူးသဖြင့်ဒုက္ခခံစားနေရသူတွေအတွက်ဆုမွန်ကောင်းတောင်းပါတယ်ကုလသမဂ္ဂအစိုးရခံစားဟာကျွန်တော်တို့ကိုတတ်လှမ်းနှုတ်ဆော်လိုက်ပါပြီအကြမ်းဖက်ကြောက်မဲ့ဖွယ်ကိုဆုံခန်းတိုင်စီပြီးလူမျိုးမခွဲဘာသာမခွဲညီညီညာညာလက်တွဲချီတက်ကြပါစို့လို့ရည်သားထားပါတယ်ခင်ဗျာရုဆလဘီမြန်မာနိုင်ငံမှာတရားမဝင်ဖြစ်ဖန်ဆီးမှုစံချိန်တင်ဆိုတဲ့ခေါင်းစဉ်နဲ့ The Star Online မှာရေးသားထားတာကိုတင်ပြလိုပါတယ်။မြန်မာနိုင်ငံမှာလင်းလင်းမြန်မြန်ပျောက်ကွယ်လာနေတဲ့စစ်တော်ထိန်းသိမ်းရေးစီမံချက်တစ်စိတ်တည်းသာအဖြစ်အခုလက်ရှိဗန္ဒာရေးနှစ်အတွင်းမှောင်ခိုစစ်အများဆုံးဖန်ဆီးရမိခဲ့ပါတယ်။2016 April ကစလို့စစ်တန်ချိန်4000ကျော်ဖန်ဆီးရမိခဲ့ပါတယ်။အများဆုံးဖန်ဆီးရမိတဲ့နေရာတွေကတော့မြန်မာနိုင်ငံဘက်မှာတော်ပြုံလောက်အောင်ဥပဒေမဲ့ခုံလှဲတင်သွင်းနေတဲ့တရုတ်ပြည်နယ်နယ်ချင်းဆက်နေတဲ့ကချင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပါတယ်။2000ပြည့်နှစ်ကနေ2014အထိမြန်မာနယ်ဆက်ဖြတ်သွားတဲ့စစ်တမ်းဘူးဟာအမေရိကန်ဒေါ်လာ 2.8 ဘီလီယံသန်း 3000 နီးပါးရှိတယ်လို့လန်ဒန်အခြေစိုက်သဘောပတ်ဝန်းကျင်စုံစမ်းရေးအေဂျင်စီကခန့်မှန်းထားပါတယ်။ယခင်စစ်အစိုးရလက်ထက်စစ်ဗိုလ်ချုပ်တွေကိုကြိုးအတွက်မစင်မချင်းစစ်ခိုးထုတ်ခဲ့ကြပါတယ်။ဒါကြောင့်မြန်မာစစ်တော်ပြုံးတိမှုဟာဘရာဇီးလ်နဲ့အင်ဒိုနီးရှားပြည်ရင်ကမ္ဘာပေါ်မှာအလင်းမြန်ဆုံးဖြစ်နေတယ်လို့ကုလသမဂ္ဂ FAO ကဆိုထားပါတယ်။1990နဲ့2010အကြားမြန်မာစစ်တော် 20 ရာခိုင်နှုန်းပြုံးတိသွားခဲ့ပါတယ်။2011ကစလို့စစ်ခုထုတ်မှုနှိမ်နှင်းဖို့လုပ်ခဲ့ပြီးတရုတ်စစ်ခုသမားတရားကျော်ကိုဖမ်းဆီးပြစ်ဒဏ်ချခဲ့လို့တရုတ်နဲ့မြန်မာအခြေတင်ဖြစ်ခဲ့ရပါသေးတယ်။ဒေါအောင်ဆန်းစုကြည်အစိုးရကတော့စစ်ခုတာကိုတရားမဝင်ကြီးညာပြီး ပဲဘကိုယုမဒေတာမှာသစ်ခုတ်မှုကို7နှစ်ပြည့်ပင်ထားပါတယ်အခုအစိုးရအနေနဲ့ချင်းချင်းချင်းချင်းစစ်ထုတ်ယူပြီးစစ်တော်မပြုံးတီးရေးကိုဦးစားပေးစဉ်းစားတယ်လို့လည်းစစ်တော်အရာရှိကြီးတူကပြောကြောင်းရေးသားထားပါတယ်ခင်ဗျာ
သောရရှင်များရှင်ကမ္ဘာပေါလုံအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းဖက်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီကျောင်းဖွင့်လှစ်လိုက်ပါတယ်ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့တင်းနှံချောင်းတွေကနေမြမဘောလုံးလောကတိုးတက်လာအောင်ဘာရီများစောင့်ကျင်းပေးမှာပါလေမြမအားကစားကဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတဲ့ဆောင်ပုတ်အတိုင်းဖြစ်ဖို့ဆိုရင်ဘယ်လိုစိန်ခေါ်မှုတွေကိုကြော်လွှားဖို့လိုနေသေးပါလဲဒါတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ဘောလုံးလောကနဲ့မြမအားကစားတိုးတက်လာအောင်လှုပ်စရာတွေပြင်စရာတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကအကျိုးဆိုပါရရှင
်။ Tomorrow VOA မြန်မာပိုင်းကနေမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရဲ့သဘောထားအမြင်တွေကိုတင်ပြနိုင်ဖို့တိုက်ရိုက်လေးလိုက်အစီအစဉ်တွေကိုတင်ဆက်နေပါရယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်ပါရရှင်။အခုတော့ဒေါ်လာလတန်းတင်ဆက်နေတဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ဒီဂရမ်နဲ့တင်ပြမယ် idiom အသုံးကတော့
shoot your mouth off
ဖြစ်ပါတယ်စာလုံးပေါင်းက shoot shoot ကပြစ်တာဒီနေရာမှာ shoot ကို off off ဆိုတဲ့ verb နဲ့တွဲပြီး shoot off ကတော့ပြစ်ထည့်လိုက်တာပေါ့ youry ကသင်ဤ mouth mouth ကပါဇက်ဆိုတော့စကားပိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့ပါဇက်ကနေပြစ်ထည့်လိုက်တာပေါ့ပါဇက်ကနေပြစ်ထည့်လိုက်တယ်ဆိုရင်ဘာတွေပြစ်နိုင်တယ်လဲဟုတ်ပါတယ်စကားလုံးတွေထွက်လာတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ idiom အသေးပဲကစကားကိုပြောတင်လာတဲ့ပို့ပြီးပြောတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာဘန်စကားမှာတော့အာချောင်းနာလေထွားတာစသဖြင့်အသုံးတွေလို့ဖြစ်ပါတယ်အများအပြားစကားဆိုတာဟာပြောတင်တာတဲ့ပို့ပြောရင်အမှားပါလိရှိတာသောရရှင်များလည်းအသိဖြစ်ပါတယ်။ဒါကြောင့်မို့ shoot your mouth off ကလေပစ်တာလေထွားတာအာချောင်းနာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John, don't go shooting your mouth off about how much money you're earning from your stock investment.You know, stock prices always rise and fall.
Johnny, mean stocks ma yin ni myauk nan lite da, ngwe dwi be law ya lite de so de chang le lo ma thwa li ni. Stock zee dwi ha ate cha shi sme so da le min le ati ba lo de be ya ba de. Uma go naw de khaw na sin chi ja ya aw.
John, don't go shooting your mouth off about how much money you're earning from your stock investment.You know, stock prices always rise and fall.
လေလုံးထွားတယ်လေပစ်တယ်အာချောင်းတယ်လို့ပြောခြင်းရင် idiom အသုံးရဘယ်လိုပြောမလဲ
Shoot your mouth off.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုဆက်လက်ပြီးတင်ဆက်မယ့်ဦးကျော်ဇန်သာရဲ့မြမအရေးသုံးသက်ချက်မှာတော့27ရာစုပင်လုံအပေါ်ထားရှိနိုင်တဲ့မျောလင်းချက်နဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံဥပဒေဆိုင်ရာပါရဂူအင်ဂျူငော်ငူလျွန်နဲ့ဆွေးနွေးတင်ပြထားတာကိုနားဆင်ရမှာပါရှင
်ဒေါက်တာအန်ဒရူးရှာမြန်မာနိုင်ငံတိုင်းရင်းသားစီးလုံးညီညွတ်ရေးပြည်တွင်းစစ်ရဆဲရေးနဲ့ပတ်သက်ပြီးတော့ဂျွန်ဆန်စုကြည်အမှုပြုတဲ့ NLD အစိုးရက27ရာစုပင်လုံညီလာခံတကယ်ကျင်းပခဲ့ဘူးဖြစ်ပါတယ်အခုဒုတိယအကြိမ်ကျင်းပမဲ့ကိစ္စနဲ့ပတ်သက်ပြီးအကောင်းမြင်တဲ့လူစိတ်မရှိကြပဲနဲ့ဖြစ်ပါမလားဆွေတန်တရားအမြင်မဖြစ်နိုင်ဘူးဆိုတဲ့အဆိုးမြင်တွေကြီးရဲကြခဲ့ရပါတယ်ဆိုတော့ဒီကနေ့မှာတော့ကျွန်တော်ကဒေါက်တာအန်ဒရူးစီကအကောင်းမြင်တဲ့အမြင်မျော်လင့်ချက်ရှိတဲ့အမြင်တွေကြားလိမ့်မယ်ထင်ပါတယ
်ဟုတ်ကဲ့ အကောင်းမြင်တဲ့အပိုင်းလည်းရှိတယ်လို့စိတ်တက်နေနေကြတဲ့အပိုင်းလည်းရှိပါတယ်အကောင်းမြင်တဲ့အပိုင်းကပထမ27ရာစုပင်လုံလုပ်ပြီးကြတဲ့ကအဲ့ဒီမှာစာတန်း82ဆောင်ထွက်တယ်မူဝါဖြစ်တော့သဘောတူညီချက်တွေရှိကြတယ်ဒါပေမဲ့အသေးစိတ်လေးထားတဲ့ဟာမရှိဘူးဗျဒုတိယချက်ကဒီပထမအချိန်ဟိုပါ27ရာစုပင်လုံနဲ့အခုလုပ်မဲ့အချိန်ကာလမှာကြာကာလမှာပထမအချိန်လုံးကထွက်တဲ့အဆူတွေနဲ့ပတ်သက်ပြီးတော့ဒီ B2B သားတွေကြားမှာရှင်လင်းမှုတွေအားနည်းပါတယ်ဒီအချိန်မှာလည်းပဲအဲ့လိုညီလာခံတက်ပြီးတော့စာတမ်းဖတ်ပြီးတော့ပြီးတော့တဲ့ဟာမျိုးဖြစ်မှာတော့နည်းနည်းစိုးရိမ်စရာတော့ရှိပါတယ်ခင်ဗ
ျဒါပေမဲ့အခုလောလောဆယ်မှာတော့အဲ့ပင်လုံညီလာခံကိုနောက်ဆုတ်လိုက်ပြီးတော့ဒီကြားထဲမှာလည်းပဲပြည်နယ်ရေးမှာမျိုးသားအဆင့်နိုင်ငံရေးရှင်နေပွဲတွေပြန်လုပ်နေလို့ကြားပါရဲအဲ့ဒါကတော့အလားအလာဘယ်လိုရှိပါလဲခု
ဟုတ်ကဲ့အမျိုးသားအဆင့်ကရင်ပြည်နယ်ရဲ့နောက်ပြီးတော့ဒီတနင်္သာရီတိုင်းရဲ့ဆွေးနွေးတဲ့ဟာတွေတော့အများကြီးထွက်လာပါတယ်ဒါပေမဲ့ကျွန်တော်တို့အပြင်ကနေထိုင်ပြီးတော့ကြည့်နေလူတွေအတွက်တော့တိတ်ပြီးတော့အားရစရာမကောင်းပါဘူးအခုအမျိုးသားအဆင့်မှာလည်းပဲပို့ဥဒေသမှာသူတို့လုပ်နေတယ်နောက်ပြီးတော့ရှမ်းပြည်မှာလုပ်မယ်ချင်းပြည်မှာလုပ်မယ်နှစ်နေရာမှာလုပ်ရသေးပါဘူးအဲ့တော့ဒီဟာတွေကိုအချိန်ပို့ပြီးတော့ပေးနိုင်တယ်ဆိုလို့ရှိရင်သက်တရာစုပင်လုံဒုတိယကျင်းလုပ်တဲ့အချိန်မှာပူပြီးတော့ခိုင်မာတဲ့အတင်ပြချက်တွေအဆူတွေထွက်လာလိမ့်မယ်လို့ထင်ပါတယ်အဲ့လိုမဟုတ်အချိန်မပေးနိုင်တဲ့အတွက်ကြောင့်ပထမအချိန်လုံတုံးကလို့စာတမ်းတွေဖတ်ပြီးတော့ပြီးသွားတဲ့ဟာမျိုးဖြစ်သွားမှာကိုလည်းနည်းနည်းစိုးရိမ်စရာတော့ရှိပါတယ်ခင်ဗ
ျပြည်နယ်တွေမှာလုပ်တဲ့အမျိုးသားအဆင့်အစည်းအဝေးတွေကလည်းပဲသူတို့ရဲ့အယူဆတွေအမျိုးမျိုးပေါ်လာကြမှာပေါ့လေတိုင်းရင်းသားတွေရဲ့လူကျင်တဲ့အတန်တွေထွက်လာမှာပေါ့ရာဆိုကြပါစို့အဲ့ဒီဟာတွေမှာ
ဟုတ်ကဲ့
တက်မတော်ဘက်ကသဘောမတူနိုင်တဲ့အချက်တွေပါလို့အဓိကဖြစ်နေတယ်ဆိုပြီးတော့လူတွေကသုံးသပ်ကြပါတယ်အခြေခံအဖြစ်တကယ်တော့အဲ့ဒီအဆင့်ကိုမကြည့်ပဲနဲ့အခုလောလောဆယ်မှာအစည်းအဝေးတက်မယ်မတက်ဘူးဘသူတက်ရမယ်ဘသူမတက်ဘူးဆိုတဲ့အဆင့်မှာတော့အဓိကတက်မတော်ရဲ့သဘောအတိုင်းဖြစ်နေတယ်ဆိုတော့တက်မတော်ရဲ့သဘောမတူမှုကတော်လေးအရေးကြီးတယ်လို့လူတွေသုံးသပ်ကြပါတယ်ဘယ်လိုပြောလို့ပါလဲ
ကျွန်တော်တော့အဲ့လိုမထင်ပါဘူးခင်ဗျပထမအချိန်လှုပ်တုံးကထွက်လာတဲ့ဒီမူတွေပေါ့ principle တွေမှာတမရဖဲရောအစိုးရဖက်ကရောတိုင်းသားလည်းနဲ့ကင်တွေဖက်ကရောအားလုံးကမူမှာကြီးကြီးမားမားကွဲလွဲတဲ့ဟာမရှိဘူးလို့ကျွန်တော်ကတော့သုံးသပ်ပါတယ်ကျွန်တော်သုံးသပ်ချက်ကအဲ့ဒီမှာတင်တွင်းနဲ့စာတန်း82ဆောင်ပေါ်မှာအခြေခံပြီးတော့သုံးသပ်တာဖြစ်ပါတယ်ဒါပေမဲ့ဒီမူတွေရဲ့နောက်ွယ်မှာဘယ်လိုလုပ်မလဲဆိုတာပထမအချိန်27ပင်လုံးလုံးကဘာမှမရှိခဲ့ပါဘူးဗျဥပမာဖေရစနစ်ကိုအကောင့်ထဲပေါ်မယ်ဆိုတဲ့ဟာမူအဖြစ်အားလုံးကသဘောတူတယ်အနာဘလူခွဲဝယ်မယ်ဘယ်လိုပုံစံမျိုးနဲ့အခြေခံဥပဒေထဲမှာဒီဖယ်ရစနစ်တွေကိုထည့်သွင်းမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးတဲ့ဟာတွေကအခုချိန်ထိမထွက်သေးပါဘူးခင်ဗျအဲ့တော့ဒီအမျိုးသားအဆင့်ဆွေးနွေးပွဲမှာဒီဟာတွေထွက်လာနိုင်တယ်ဆိုလို့ရှိရင်နောက်တစ်ခါပြုလုပ်မယ်27ရာစုပင်လုံဒုတိယအချိန်မှာတော့ပို့ပြီးတော့ရလကောင်းတွေထွက်လာမယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီစာတမ်းမှာပါတဲ့အခြေခံမူတွေနဲ့ပတ်သက်ပြီးမပြောခင်သိစည်းသာတင်ရှားတဲ့လူတွေပြောနေတဲ့ကိစ္စတခုကညီလာခံတက်မဲ့ကိစ္စ NCO လက်မှတ်ထိုးပြီးမှတက်ခွင့်ပြုမဲ့ပြီးတက်မတော်ဘက်ကတင်းခံနေတဲ့ကိစ္စကြတော့
NCA မှာပါတဲ့အချက်တွေအားလုံးဟာဆွေးနွေးညှိနှိုင်းကြတဲ့လူတွေသဘောတူထားတဲ့ဟာတွေပေါ်မှာ NCA ဖြစ်လာတာဖြစ်တဲ့အတွက်ဘသူကတက်မယ်မတက်ဘူးဆိုတာကိုယ်အရင်ကလေးကသဘောတူပြီးသားမူအဖြစ်သဘောတူပြီးသားကိစ္စတွေဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီအတင်းကျဆုတ်ကင်ထားစင်သလားတကယ်တော့ဒီညဉ့်ဉန်းရေးရှိကိုတွန်းနိုင်အောင်ဒီလူတွေနဲ့အ short အတင်းနှိမ့်နိုင်ပြီးတော့ပြန်လဲစီစဉ်ဖို့မသင့်ဘူးလို့ထင်လားကိုအန်ဒရူ
းဟုတ်ကဲ့ဆရာပြောသလိုလဲဖန်ပါတယ်တစ်ဖက်မှာလဲကျွန်တော်ရှင်းစားဖို့ကလက်မှတ်ထိုးတဲ့လူတွေကဒီလက်မှတ်ထိုးဖို့အတွက်သူတို့မှာပေးဆက်မှုတွေဆွနှုတ်မှုတွေအများကြီးလုပ်ခဲ့ရသလိုမထိုးတဲ့လူတွေအနေနဲ့လဲဒီလက်မှတ်ထိုးတဲ့လူတွေရဲ့ပေးဆက်မှုကိုနားလည်ပေးဖို့လိုပါတယ်ခင်ဗျနောက်ပြီးတော့ထိုးပြီးသားလူတွေအနေနဲ့လည်းလက်မှတ်မထိုးသေးတဲ့လူတွေရဲ့ဟိုပါဘို့လူချင်းတဲ့ဆန္ဒတွေကိုလည်းနားလည်ပေးတယ်လို့ကျွန်တော်ကတော့ယူဆပါတယ်အဲ့တော့အပြန်အလှန်နားလည်မှုမရှိဘဲနဲ့ကျွန်တော်ထိုးမထိုးကျွန်တော်ဒီညီလာခံကိုတက်ရမယ်ဆိုတော့ပုံစံမျိုးနဲ့တွားရင်တော့ဒီ NCA လက်မှတ်ထိုးထားတဲ့ဟာကိုနှစ်တာကရှော့ချစေတယ်လို့ဖြစ်သွားနိုင်တယ်လို့ကျွန်တော်ကတော့အဲ့လိုပဲယူဆပါတယ်ဘယ်အဖွဲ့အစည်းကိုမှကျွန်ပြီးတော့ကျွန်တော်ပြောတာမဟုတ်ပါဘူ
း။နောက်အဲ့ဒီမူတွေကိုသွားမပြောခင်အောက်ထင်းမှာဖြစ်နေတဲ့ကိစ္စအခုထိုးစစ်တွေတိုက်ပွဲတွေကဖြစ်နေတယ်။အဲ့ဒီကိစ္စကိုစစ်ကိုဆန့်ကျင်ဖို့လူတချို့ကတောင်းဆိုဆန္ဒပြတယ်သူတို့လည်းအဖန်ခံတာကြားပါတယ်အဲ့ဒါတော့ထားပါတော့။ဘာကြောင့်အပြစ်အခက်ရဆေးရမဆောင်ရွက်နိုင်တာလဲ။အရင်တုန်းကလည်းဘုတို့နေဝင်ခေတ္တကဘာလို့ကတော့မှပြည်တွင်းညီညာရေးလုပ်ခရင်ဒါအပြစ်အခက်ရဆေးရညီမခေါ်ခဲ့တယ်လေ။ဆိုတော့အဲ့လိုပုံစံမျိုးကမဖြစ်နိုင်ဘူးလား။ဘာကြောင့်အပြစ်အခက်ရဆေးရမကြီးညာနိုင်ကြခင်ဗျာ။
Okay, let me talk to the data room. Because I can't see the Surajan on my Java. Let me talk to the data room. Because I can't see the Surajan or General Java. Ero, the CA, the Boda Bawara, Simi Pima, the Gay Shire Luria, Biora, Bubido, the Tabuda Java. General Yoboma, Nibido, Baja, Huma, Sipinira, Era Magamu, Subido, let you two need a haga, Pata Bale. Do the Achenine. ဒီစစ်ပွဲတွေရပ်ဖို့ဆန္ဒပြတဲ့လူတွေကိုဖမ်းနေစီးရဲဆိုတဲ့ကိစ္စအားလည်းကျွန်တော်တို့ဟိုတစ်ဖက်ကိုတုံးတက်ဖို့လိုပါတယ်။တမရိုဖက်တစ်ခုကိုပဲခင်ဗျားတို့တစ်ဖက်တည်းအပြစ်ခတ်ရဆဲပါဆိုတဲ့အားကျွန်တော်တို့ပြောနေရင်ကျွန်တော်တို့မှာဖက်လိုက်နေတယ်လို့ဖြစ်မှာဖြစ်မှာပါ။တစ်ဖက်မှာလည်းပဲလက်နဲ့ကင်ထားတယ်လက်နဲ့ကင်တိုင်းတာအပွဲစီးတွေကိုလည်းသူတို့ကိုပဲခင်ဗျားတ long a pika ya po genoruga taitoma era pangane luke male.
Okay, there a pika ya say dinar is a suabaga dinamo. Anasu banga dinamo, hubaga yamaboyo.
Well, Elum Hole, NCA, the Bodabawaga, NCA, the Ovo Lemma Tupido, Tupida, and Duma, pika ben, and I dreama, pika ya say chong genya, may be chima. GMC Poyam, now Pido Lugan can do the Lugulu Lugam, NCA, yeah. Sunring, Matan Tema Pipi, NCA Tema Pipi, GMC, Lugan can Tema Pipi, a compabida Pipare.
Okay, Gwenru, then Moon and Sabiaze, who couldn't say Josh, yes, Sadan Rema, Moo Absin, the Bot Gajara, but Ma, Tinunga, Luku, and Rua Biore, and a bet Chalesra, he did have moved to Chula Biobiava to Rendrusia.
Okay, you see that Chatriaro. But to my check up, the Chocha and Nepatabido, the Botu Tare, she there, Tantu Yi Nepatabido, Muapin, the Botu Tare, Kubain Jatan Quin, Nepatabido, the Botu Tare, Ferros Nego, Chicane, Pitangu, Lutabul and Muapin, the Botu Tare, Lunesu, Quin Yiri, Nepatabido, the Botu Tare, Harishibare, Democracy, Lu, King Yido, Nobido, Baba Yu, Chimacane, Nangano, Pitangu, Party Song Senego.
ဒီဟာတွေအားလုံးကမူးအနေနဲ့သဘောတူပြီးသားဖြစ်ပါတယ်ဟုတ်ကဲ့ကျွန်တော်ဒန်းလူရေးကိုပဲစိတ်ဝင်စားပြီးမေ့ချင်တာပါဒန်းလူရေးဟာတိုင်းသားတွေဆီကအရင်ကကြားခဲ့ရတာကတော့လူမျိုးရေးဒန်းလူမှုပမာရရဲ့ဇာတ်ရတော့တိုင်းနဲ့ပြည်နဲ့ခုနှစ်ခုအဖြစ်ခွဲပြားတဲ့အဲ့လိုပမာရရဲ့ခုနှစ်ဇာတ်လူမျိုးစုရတစ်ဇာတ်ရတယ်အဲ့လိုဆိုရဲ့ယူဆမျိုးနဲ့စီးခဲ့ကြပါတယ်အဲ့လို
ွန်ရလုံးဝတခါတည်းပုံစံပြောင်းသွားမှာမဟုတ်ပါဘူးဒုတိယကလူမျိုးရေးတန်းတူတယ်ဆိုတာလူမျိုးရေးဆိုတာကျွန်တော်တို့ဘာကိုပြောတယ်ဗမာပြည်မှာလူမျိုးပဲတစ်ခုရှိတယ်လေအဲ့ဒီလူမျိုးစုအသေးသေးလေးတွေရောအကြီးတွေရောတန်းတူမှုကိုကျွန်တော်တို့ပြောနေသလားအသေးစိတ်အဲ့ဒီစာတမ်းတွေထဲမှာကျွန်တော်မတွေ့ရပါဘူးအဲ့တော့တန်းတူရေးကိုဘူအဖြစ်လက်ခံတယ်ဒါပေမဲ့နိုင်ငံရေးရတန်းတူရေးလူမျိုးကြီးရတန်းတူရေးအခွင့်အရေးတန်းတူရေးဆိုရဲဟာဒီကိုတစ်ခုချင်းစီအသေးစိတ်ဒီလာမယ့်27ပြည်လုံးဒုတိယ27ရာစုပြည်လုံးဒုတိယအချိန်မှာဆွေးနွေးနိုင်ရင်တော့ဖြေထွက်နိုင်တယ်လို့ကျွန်တော်ကတော့ဖြောင်းလင်းချက်ရှိပါတယ
်ဟုတ်ကဲ့အဖြေဆိုတာသဘောတူညီတဲ့အဖြေလို့ယူဆပါလား
ဒီ27စာတမ်းကကျွန်တော်တော်တော်အရေးအလေးထားတဲ့ကိစ္စကပြည်ထောင်စုဆက်တော်ဟုတ်ဟုတ်ပြန်လားဖြစ်ပြန်လားဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းဒေသအဖွဲ့အစည်းတွေကတင်ပြတဲ့အထက်မှာဒီသူ့လက်တော်ဟာဒီလိုအခြေခံတဲ့အတွက်ဘောမာတိုင်းဒေသတွေအများစုဖြစ်တယ်။ဒီသားတော်မှာတိုင်းဒေသတွေကိုကူစားပြုတဲ့ပြည်နယ်တွေတိုင်းဒေသကြီးကိုကူစားပြုတဲ့အတွက်အဲ့ဒီမှာဟိုပါဘောအားလုံးတန်းတူပြည်နယ်အပိုင်းတန်းတူရှိရမယ်။ဒီခုရှိပြီးသားကိစ္စတွေမှာနောက်တစ်ခါပြည်ထောင်စုလက်တော်လုပ်လိုက်တော့ပါရီယဒုတိယအစီအစဉ်နေနဲ့ပူပြီးတော့အများစုဖြစ်သွားတယ်အဲ့တော့ပြည်ထောင်စုတော်မလို့ဘူးအပြုသားဖို့တော့လည်းပြည်သူ့တော်ဥပဒေပြုခွင့်အာဏာအတူပေးလိုက်ခြင်းအားဖြင့်ရှစ်ပြည်နယ်တို့ဆယ်ပြည်နယ်တို့ဆယ့်နှစ်ပြည်နယ်ဆယ့်တစ်ပြည်နယ်ရဲ့အစုတွေကိုပြန်ပြီးတော့ဆောက်လုပ်ရတယ်အသက်ကွန်မြူနတီတင်ပြတဲ့စာတမ်းတွေရှိပါတယ်အဲ့ဒီဟာတွေကိုအသေးစိတ်ဆွေးနွေးတယ်ဆိုလို့ရှိရင် ီပြည်မယ်နဲ့ပြုရှိရမယ်ဆိုတဲ့ကိစ္စတွေပါတစ်ခါတည်းနဲ့သွားပြီးတော့အဖြေထုတ်နိုင်မယ်လို့ကျွန်တော်ကတော့ပြောလိုက်ပါတယ်
ကြာတာပရိနစ်နနခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သူယုံကြည်ရအစီအစဉ်ကိုထုတ်လင်းပါပါ။ဒီတစ်ပတ်မှာတော့ရန်ကုန်မြို့ကလူငယ်အမှုပညာရှင်တယောက်ဖြစ်တဲ့မတ်အေးဒီပါနိုင်ရဲ့အမြင်တွေကိုနားဆင်ကြားမှာပါရှင်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ
်။ဟာဒါယေစီဝါယေနိုင်ငံရေးလူမှုရေးရင်းမြစ်တွေထဲမှာလူမှုရေးရင်းမြစ်တခုကိုပြောင်းနေတင်ပါတယ်။လူတွေကမိစေမင်းများတရက်တာရှင်းနေနေနေဆိုင်မှုတွေစူးစမ်းနေရတဲ့လူတွေရှိသလိုဘဝရဲ့ရင်းမြစ်တခုကိုနိုင်ငံတခုကိုရောက်ဖို့စူးစမ်းနေရတဲ့လူတွေရှိပါတယ်။အချို့ကလည်းအောင်မြင်တဲ့ပုံပြီးအောင်မြင်တို့တဖို့စူးစမ်းနေလို့ရှိပါတယ်။အဲ့လိုစူးစမ်းနေရရင်လည်းလူတွေကကိုယ့်ရဲ့ကိုယ့်ရဲ့ကိုယ်တွေကိုအများကားအသိဉာဏ်ပြုနေတတ်ကြပါတယ်။ဒီမှာပြုခဲ့တဲ့ပုံစံမျိုးစုံနဲ့လူမှုရေးအတိုင်းအဝိုင်းမှာမြင်တွေ့နေရပါတယ်။စူးစမ်းမှုရဲ့အဆုံးမှာအားလုံးရဲ့အသိမပြုခင်တင်တာကတော့ခင်ရတာကတော့ကိုစူးစမ်းမှုအားသိချစ်စေရဲ့အပိုင်းဖြစ်ပါတယ်။ကောင်းတဲ့ချက်လို့မြင်ပါတယ်။ဒါပေမဲ့တချို့ကကိုယ်ရဲ့စူးစမ်းမှုနဲ့အများကအသိမပြုချီးကျူးတာမျိုးမရှိဘဲနဲ့ကိုယ့်အကြောင်းကိုပညာသိအောင်ပြောကြတယ်။ social media တွေဖြစ်လာတဲ့အချိန်မှာဆိုရင်လည်းအခြားသူတွေသိအောင်ကိုယ့်အကုန်ကိုယ်ပေါ်ရေးကြတယ်။ငါဘယ်လိုနိုင်လဲလူသမီးဆိုရင်လေအမျိုးသားတွေကိုဘယ်လိုမျိုးမောင်းတန်းနိုင်လဲတို့ထပ်ထောင်ပို့လို့နိုင်လဲဆိုတာတွေကိုရေးကြရဲကြောက်ကြရဲအလုပ်ခွေထဲမှာဖြစ်ဖြစ်တကယ်သေးပေါင်းသိမိတ်ဆွေကြီးတုံးနေလို့သူမျိုးတွေနဲ့တွေ့ဆုံရတဲ့အချိန်ဒီမှာလေကိုကိုကိုကိုเจ้าကိုကြီးတွေ့ကြည့်ကြောက်ကြရမျိုးတွေလည်းအများကြီးတွေ့ရတယ်တကယ်တော့ကိုရဲ့မိစေတာဝန်တွေဖြစ်ဖြစ်ကိုရဲ့ image တွေကိုပြီးအောင်အောင်မြင်ဆောင်ရွက်တဲ့ဘုံပဲအရေးကြီးတယ်လို့ယုံကြည်ပါတယ်အတိမကျရင်ပြောဆိုတာကိုယ့်ရဲ့ performance လောက်ဆောင်တဲ့ဒီပုံမူတည်ပြီးလူတွေကတို့တဲ့ပုံနဲ့တော့ကဲချက်တာပါကြည့်ကြတာပါအဲတခါတလေကိုလို့ဆောင်တဲ့လောက်ဆောင်မှုတွေကိုလူတွေကအတိမမပြုတ်ဘူးအမြင်မျိုးတွေခံစားတဲ့မျိုးတွေလည်းခံစားရတတ်ပါတယ်တကယ်တော့ကိုလူတွေကအတိမပြုတ်ဘူးမပြုတ်ဘူးကိုလို့ရရဲ့လို့ကိုအာရုံစိုက်ပြီးတော့အမှားရင်းနဲ့တကယ်မင်းအောင်လုပ်နိုင်မှုပဲရည်ကြည်ရပါလူတွေရဲ့တင်မြင်ချက်ဆိုတာလည်းတို့ဖြတ်တန်းရတဲ့အတွေ့အကြုံဒါမှမဟုတ်အခြေခံ knowledge တွေကနေတရားနဲ့တရားနဲ့တူကြမှာတော့မဟုတ်ပါဘူး။ကိုလို့တာတွေဘယ်တော့ကောင်းကောင်းမလဲ။ကိုရဲ့ကိုနဲ့အခြေခံတွေ့ခုစားပုံစံမတူတဲ့လူတွေဆရာဆိုရင် good comment တွေလည်းရကြမှာရမှာပါ။အချုပ်ပြောရမယ်ဆိုလို့ရှိရင်လူမှုရေးနယ်ပယ်မှာကိုကိုတိမပြုခဲ့တဲ့နေဆိုတဲ့အတွင်းနဲ့ကိုမသိတဲ့သူတွေကိုကိုမသိတဲ့သူတွေသိအောင်ကိုမြင်ပြီးတဲ့အတိုင်းမြင်အောင်လို့လုပ်ယူလို့မရပါဘူး။ရခဲ့ဆိုရင်လည်းသူများပြောသမျှအောက်မှာပဲလို့ထင်နေတဲ့လူတွေဒီမပြုမှုကိုပဲရပါပါ။ဒီတို့ကြီးရဲ့လွားပေါင်းဆောင်ကလူရအလုံးစီကကိုလိုလိုတဲ့အလုပ်ပေါ်ရန်တော်တာပဲရန်ကောင်းတာပဲဆိုတော့ညီနာမျိုးမျိုးစီတယ်ဆိုရင်တော့စူးစမ်းမှုတွေပဲတတိပြပါကိုလိုရမယ့်လို့ပေါ့အကောင်းဆုံးနိုင်မလားလို့ပါမလို့လည်းဖြစ်ရင်လည်းစိတ်ကြမကြပဲနဲ့ဘာကြောင့်မလို့နိုင်ရတယ်လဲဆိုပြီးတော့ပြန်သုံးသပ်ပြီးတော့နောက်တစ်ခေါက်လို့ခွင့်ရမယ်ဆိုရင်လည်းကိုကောင်းအောင်လုပ်လို့လို့ပါအဲ့ဒါဆိုရင်အချိန်ဒီမှာလူရဟိုကိုရဲ့အရေးချင်းကိုရဲ့ဆက်ဆောင်မှုကိုမလွဲမရှောင်နိုင်တော့ဒီမရှိလာမယ်ဒီကယူကြည့်ပါ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
အခုနားဆင်ကြရတဲ့သူယုံကြည်ရာအစီအစဉ်မှာပါဝင်ဆွေးနွေးကြကြရတဲ့ဆိုရင်ဆော့ဆော့ကကြားခဲ့ရတဲ့ burmese@voanews.com email လိပ်စာကိုပေးပို့လို့ရပါတယ်ရှင်ကျမတို့ပြန်ပြီးဆက်သွယ်ပါမယ်နော
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
သောရရှင်များရှင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုမကြာသေးခင်ကသမ္မတအင်ဗျူရိုမှာလက်ခံကြိုဆိုခဲ့ပြီးတော့အမေရိကန်ပြည်ထောင်စုဟာဂျပန်နိုင်ငံရဲ့အရေးပါပြီးတော့ခိုင်မာတဲ့မဟာမိတ်နိုင်ငံဖြစ်ကြောင်းပြောကြားခဲ့ပါတယ်။နှစ်ပြည်ထောင်ကြားခိုင်မာတဲ့ဆက်ဆံရေးနဲ့ပြည်သူအချင်းချင်းကြားရင်းနှီးခင်မင်မှုကအင်မတန်မှာနှက်ဆိုင်လှပါတယ်လို့လည်းသမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ပါတယ်။အမေရိကန်ဆိုရအနေနဲ့ဒီလိုရင်းနှီးခင်မင်မှုတွေ ပုံမိုနီးကပ်လာအောင်လှုပ်ဆောင်သွားဖို့တန်ဋိဌာန်ချထားပါတယ်။ဂျပန်နိုင်ငံနဲ့အစိုးရအုပ်ချုပ်မှုအောက်မှာရှိတဲ့ဒေသတွေအားလုံးလုံခြုံရေးနဲ့အမေရိကန်ရဲ့အရေးကြီးလာတဲ့မဟာမိတ်ဆက်ဆံရေးကိုနောက်ထပ်တိုးချက်သွားဖို့အတွက်ကိုလည်းတန်ဋိဌာန်ချထားပါတယ်။အမေရိကန်ဂျပန်မဟာမိတ်ဆက်ဆံရေးဟာပစိဖိတ်ဒေသတွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အခြေခံအုတ်မြစ်အဖြစ်ရှိနေစေပါဒါကြောင့်အမေရိကန်နဲ့ဂျပန်နှစ်နိုင်ငံစလုံးမှာကာကွယ်ရေးစွမ်းရည်တွေကိုမြင့်တင်ရေးပူးပေါင်းဆောင်ရွက်မှုတွေအပြင်းထန်ဆက်လုပ်သွားဖို့အရေးကြီးပါတယ်စိန်ခေါ်မှုများစွာကိုရင်ဆိုင်နေရသလိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုဟာလည်းမရှိမဖြစ်လိုအပ်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့တက်ကြွပြီးတော့အပြည့်အဝပူးပေါင်းဆောင်ရွက်မှုရှိတဲ့မိတ်နိုင်ငံအဖြစ်ရည်တည်သွားဖို့တန်ဋိဌာန်ချထားသလိုထိတ်ဆုံးကဦးစားပေးရမယ့်ကိစ္စအဖြစ်လက်ခံထားတဲ့လွတ်လပ်ခွင့်နဲ့မြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးကျည်နဲ့နျူကလ িয়ার ချိမ့်ချောက်မှုအန္တရာယ်ကိုခုခံကာကွယ်ဖို့အပါအဝင်ဒေသရင်းမှာရှိနေတဲ့ဘုံကျိုးစီးပွားတွေကိုမြင့်တင်ရေးအတူတကွလက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းသမ္မတထရန့်ကပြောကြားခဲ့တာဖြစ်ပါတယ်စီးပွားရေးကိစ္စရပ်တွေနဲ့ပတ်သက်လို့လည်းအမေရိကန်ပြည်ထောင်စုကနှစ်နိုင်ငံစလုံးအကျိုးအမြတ်ရှိစေမယ့်လွတ်လပ်မျှတပြီးတော့အပြန်အလှန်ကုံသွဲရေးရင်းနှီးတဲ့ဆက်ဆံမှုတိစောက်သွားဖို့ကိုကြိုးပမ်းသွားမှာပါဂျပန်နိုင်ငံဟာဆိုရင်တမိုင်းကြောင့်အရာရောယဉ်ကျေးမှုအရာပါကျွယ်ဝတဲ့နိုင်ငံတစ်ခုဖြစ်ဂုံယူဝင်ကြွားစရာနိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်ပြည်သူတွေကလည်းဂျပန်နိုင်ငံနဲ့ဒလိထုံနှန်းစင်လာတွေကိုအလွန်အမင်းလေးစားကြတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်အမေရိကန်တပ်ဖွဲ့တွေကိုလက်ခံထားရှိတဲ့အတွက်ဂျပန်ပြည်သူတွေကိုကျေးဇူးတင်ရှိကြောင်းလည်းပြောကြားသွားခဲ့ပါတယ်။အတူတကွလက်တွဲလှုပ်ဆောင်ခြင်းအပြင်နှစ်နိုင်ငံအနေနဲ့ပစိဖိတ်ဒေသနဲ့တခြားနေရာတွေအထိကြီးမားတဲ့တဟဇာတာဖြစ်မှုတည်ငြိမ်မှုနဲ့တာယာဝါပြောမှုတွေကိုစောင့်ကြည့်နိုင်မှာဖြစ်ပြီးဒီရည်မှန်းချက်ကိုလည်းအကောင့်ထက်ဖော်ဖို့အမေရိကန်ဂျပန်နှစ်နိုင်ငံစလုံးကတန်ဋိဌာန်ချထားတယ်လို့လည်းသမ္မတဒေါ်နယ်ထရန့်ကပြောကြားခဲ့ကြောင်းပါရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီဆိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
သမ္မတဟောင်းဘရက်အိုဘားမားရဲ့ဥပဒေပြုမှုတွေကအထူးအောင်မြင်မှုတရားဖြစ်တဲ့အမေရိကန်အမျိုးသားကျန်းမာရေးဆောင်ရှားမှုအစီအစဉ်ကိုဖျက်မဲ့သူ့ရဲ့အစီအစဉ်ကိုစန့်ကျင်ဆန္ဒပြမှုတွေကိုသမ္မတဒေါ်နယ်ထရမ့်ကပယ်ချလိုက်ပါတယ်။ Republican အမတ်တွေရဲ့မဲဆန္ဒနယ်တွေမှာဒေါသရကြီးနဲ့ဆန္ဒပြနေကြတယ်ဆိုတဲ့လူတွေဟာတကယ်တော့ Liberal အယူဆရှိသူတွေကကြိုတင်စီစဉ်လှုပ်ဆောင်ကြခြင်းဖြစ်ကြောင်းသမ္မတထရမ့်ကအင်္ဂါနေ့နောက်ပိုင်းမှာ Twitter လိုမှုကွန်ရက်ကတစင်ပြောပါတယ်။အမေရိကန်ဆိုရသည့်မက္ကဆီကိုပေါ်ထားရှိတဲ့ policy တွေနဲ့ပတ်သက်လို့စိုးရိမ်မှုမကင်းဖြစ်မှုတွေနဲ့ဒေါသထွက်မှုတွေကိုဖြေလျှော့စေဖို့မျှော်လင့်ချက်နဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ထိတ်တန့်ဝန်ကြီးဦးဟာမက္ကဆီကိုနိုင်ငံကိုရောက်ရှိသွားကြပါပြီ။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson နဲ့အမိမြေလုံခြုံရေးဌာနဝန်ကြီး John Kelly တို့ဟာကြာသပတေးနေ့မှာမက္ကဆီကိုသမ္မတ Enrique Peña Nieto နဲ့သူ့ဝန်ကြီးအဖွဲ့တို့နဲ့တွေ့ဆုံမှုရှိပြီးမွေးဆွေးနွေးမှခိုရောင်းဝယ်မှုကုံသွဲရေးနဲ့လူမှုကြီးကြပ်ရေးကိစ္စရပ်တွေနေပတ်တယ်လို့ပထမဆုံးအကြိမ်အစီအမံဆွေးဝဲကျင်းပလိုက်မယ်လို့မျှော်လင့်ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆီယန်ဟီလီဟာဖေဖော်ဝါရီလ22ရက်နေ့ပုတ်ထုံးနေ့မနေ့ကကော့ဆစ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းအပြင်မတ်ပုံမတရားသေးတဲ့တခြားဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့ပြီးအဲ့ဒီမှာခုံလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့သူတို့ရဲ့အခြေအနေတွေကိုတွေ့ဆုံမေးမြန်းခဲ့ပါတယ်။မစ်ဆီယန်ဟီလီဟာသူမရဲ့တွေ့ဆီချက်တွေကိုလာမယ့်မတ်လမှာအစီအခံစာတင်သွင်းဖို့ရှိပါတယ်။Amnesty International လူ့ခွင့်ရေးအဖွဲ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်ကမ္ဘာတဝန်းနိုင်ငံရေးခေါင်းဆောင်တွေကအပြုသဘောမဆောင်တဲ့ပြောကြားမှုတွေကြောင့်ကမ္ဘာကြီးကိုပိုပြီးစိတ်ဝမ်းကွဲပြားပြီးအန္တရာယ်ရှိအောင်လုပ်နေတဲ့ကြောင့်ပုထုနည်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြထားတာမှာလည်းမြန်မာနိုင်ငံမှာတော့ဒီမိုကရေစီနည်းလမ်းနဲ့ကျင်းပတဲ့ရွေးကောက်ပွဲကနေအန္တရာယ်ဥဆောင်တဲ့အရာသားအစိုးရတက်လာပေမဲ့လူ့ခွင့်ရေးကိစ္စတွေမှာတိုးတက်ပြောင်းလဲမှုမရှိဘဲပြောင်းပြန်သွားနေတာကိုတွေ့ရတဲ့ကြောင့်ဖော်ပြထားပါတယ်
။ကျေးဇူးပါရှင်။ကိုဇော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Kelvin ဖောင်လာပါရှင်။ကြာသပတေးနေ့နဲ့ King VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.